Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါ။မြောက်ကရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဗိုလ်ထုညကဆန္ဒပြပွဲတွေဆက်ဖြစ်ပြီးလူတယောက်တနက်ပြစ်ခံရပြီးတော့ရေးပေါ်အခြေအနေထုတ်ထားပါတယ်။အာဖဂန်ဆိုးရွားနဲ့သဘုံအဖွဲ့တစ်ဖွဲ့အကြားယာယီငင်းချမ်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်ပါတယ်။ဖိလစ်ပိုင်မွေးရေးစေဝါနေနေရေးအခြေအနေကိုလာစုံစမ်းဖို့ကုလသမဂ္ဂနဲ့ EU ကိုသမ္မတဒူတာတီကဖိတ်ခေါ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကနိုင်ငံရေးသမားတွေအမြဲတမ်းဖမ်းဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအက်ဥပဒေကိုရုပ်သိမ်းဖို့အကြောင်းကို
ပြည်သူ့လွှတ်တော်ကပြင်ဆင်ချက်မရှိတည်ပြုပြီးပေးပို့လာသောအရေးပေါ်စီမံမှုအက်ဥပဒေကိုရုပ်သိမ်းသည့်ဥပဒေကြာ
နိုင်ငံရေးအကျဉ်းသားအဖွဲ့ကကိုဘိုဂျီကအခုလိုပြောကြားချက်တွေနဲ့အတူအင်းဝအက်ချုပ်ဆိုင်မှုကိုလူအခွင့်ရေးကော်မရှင်ရဲ့ကန့်ထွဲဆောင်ရွက်မှုကိုအရေးယူမဲ့ကိစ္စအပြင်ကချင်စစ်ပြည်ဒုက္ခသည်စခန်းမှာအရေးပေါ်လိုအပ်မှုတွေရှိနေတဲ့အကြောင်းနဲ့နယူးယောက်မြို့အေရှားဆိုဆိုက်တီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ကောက်နှုတ်ချက်တွေကိုအခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့မတ်တကီထိုက်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ပြည်တော်စုမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဒုတိယမြောက်ညဆက်ပြီးဆန္ဒပြကြတာနဲ့အမျှဗိုလ်ထုနေညကလူတယောက်တနက်နဲ့ပြစ်ခံရပါတယ်။အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတဦးကိုရဲတပ်ဖွဲ့ဝင်တဦးကပြစ်တက်ခဲ့တဲ့ပေါ်မကျေနပ်ကြသူတွေကဆန္ဒပြနေကြတာပါ။မြောက်ကာရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကရှာလော့မြို့မှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။ဆန္ဒပြပွဲတွေဟာညအုပ်ပိုင်းမှာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ရုံးဝန်ဆောင်ခန့်အခြေအနေတွေကိုပြောင်းသွားပြီးအဓိကရုံးနေနေရေးရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တိုက်တွေ့တာတွေဖြစ်ခဲ့ပါတယ်။ရဲတွေကမြေရီဘုံတွေပြစ်ပြီးလူစုခွဲဖို့ကြိုးစားပါတယ်။ဆိုင်ပရင်းပေါက်တွေကိုလူတချို့ကရိုက်ခွဲတယ်လို့လမ်းပေါ်မှာမီးရှို့တာလေးတွေလည်းရှိခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့အခြေအနေကအများအပြားငြိမ်သက်နေပါတယ
်။၆နှစ်ကြာမြင့်လာပြီဖြစ်ပြီးလူအသေးပြောက်များလာတဲ့ဆီးရီးယားပြည်ရင်းစစ်ကဆက်ဖြစ်နေပြီးအဆုံးသတ်ဖို့လမ်းမမြင်သေးဘူးလို့ဆီးရီးယားသမ္မတဘာရှာလ်အဲအာဆတ်ကပြောဆိုလိုက်ပါတယ်။အမေရိကန်၊ဆော်ဒီအာရေဗျ၊တူရကီနဲ့ကာတာနိုင်ငံတွေဟာသူ့အစိုးရကိုဖျောက်ချဖို့ကြိုးစားနေတဲ့လက်နက်ကိုင်တွေကိုထောက်ပံ့ပံ့ပိုးပြီးတော့ပရိပခသက်ဆိုးရှင်အောင်လုပ်နေတယ်လို့လည်းသမ္မတအာဆတ်ကပြစ်တင်ပြောဆိုပါတယ်။ဆီးရီးယားပြည်တွင်းဆက်မှာလူပေါင်းသိန်းနဲ့ချီထိဆုံးထားပြီးနောက်ထပ်တန်းပေါင်းများစွာအိုးအိမ်ဆွန့်ထွက်ပြေးနေရပါတယ်။တနင်္လာနေ့ကအလက်ပိုမြို့နားမှာအကူအညီပေးရေးရင်တန်းကိုတိုက်ခိုက်ခံရတာမှလည်းလူ20သေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဆီးရီးယားဒါမှမဟုတ်ရုရှားတိုက်လေယာဉ်တွေရဲ့လက်ချက်လို့ဆွဆွဲပြောဆိုရတယ်ကိုလည်းဆီးရီးယားသမ္မတအာဆတ်ကညှင်းဆိုပါတယ်။ဒမတ်စကန်မြို့တော်ကသူ့ရဲ့သမ္မတနန်းတော်မှာဗိုလ်ထုနေကအနောက်နိုင်ငံသတင်းအေဂျင်စီတစ်ခုနဲ့ရှာရှာပါပါလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်း AP သတင်းဌာနကိုသူကပြောဆိုသွားတာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာပြစ်ခတ်ရစေရေးလက်ရှိသဘောတူညီချက်ဆက်ပြီးရင်းရံနေတာနဲ့အတူဆီးရီးယားမှာဝင်ဆွပ်ပြီးကမ္ဘာစစ်ကုံမှာအသာစီးရအောင်ရုရှားကလုပ်နေတာလည်းစပြီးရိုင်းနဲ့လာနေပါပြီ။ရုရှားရဲ့မဟာဗျူဟာအခြေအနေမကောင်းတော့တာကိုဗိုလ်ထုနေကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်မြင့်အစည်းအဝေးတစ်ခုအတွင်းစပြီးတွေ့လာရတယ်လို့အမေရိကန်တာဝန်ရှိသူတချို့ကဆိုပါတယ်။လူအယောက်20သေဆုံးခဲ့ရတဲ့အကူအညီပေးရင်တန်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးရုရှားဘက်ကအမျိုးမျိုးထပ်ခါတလဲလဲပြောင်းပြီးပြောနေတဲ့ပေါ်အဲ့ဒီအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအပြင်းအထန်ဝေဖန်ပြောဆိုပါတယ်။ဒါဟာအင်မတန်ကြီးလေးတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးတွင်ဝန်ကြီးကယ်ရီကပြောပြီးတာဝန်ယူဖို့တောင်းဆိုပါတယ်။ရင်တန်းဟာရုတ်တရက်မီးလောင်သွားတာလို့ငကူကပြောထားတဲ့ရုရှားတာဝန်ရှိသူတွေဟာနောက်ပိုင်းကျတော့အမေရိကန်ရဲ့အဝေးထင်းရင်ကနေရင်တန်းကိုပစ်ခတ်ခဲ့ဖို့ရှိတယ်လို့ပြောင်းပြောလာတာပါ။ဒီဆွေချက်ကိုပန်တဂွန်စစ်တာနာချုပ်ကအပြင်းထန်ညှင်းထားပါတယ
်။လာပေါင်းများစွာခက်ခက်ခဲခဲဆေးဆက်ညှိနှိုင်းပြတဲ့နောက်အာဖဂန်ညီညွတ်ရေးအစိုးရနဲ့နိုင်ငံမှာဒုတိယအကြီးဆုံးလက်နက်ကိုင်အုပ်စုချာယာယီငိမ့်ချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။အဲ့ဒီအုပ်စုကိုစစ်ရာဇဝတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့သမိုင်းကြောင်းရှိသူဝရမ်းပြည်စစ်ကောင်းဆောင်တို့ကဦးဆောင်လာပါ။စစ်တမ်းတင့်နေတဲ့အာဖဂန်နိုင်ငံရင်ဆိုင်ရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်ချက်တွေပြေလျော့သွားမလားဆိုတဲ့မျှော်လင့်ချက်တွေရှိနေချိန်မှာပဲအရှိုင်ကြီးအဖွဲ့နဲ့အာဖဂန်အစိုးရကြားသမိုင်းဝင်စာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးတာပါ။တာလီဘန်တွေနဲ့အတူတွဲပြီးတိုက်ခတ်နေတဲ့တခြားသဘုံအုပ်စုတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါလာဖို့တွန်းအားဖြစ်စေမယ်လို့လည်းမျှော်လင့်ထားကြပါတယ်။2000ခုနှစ်မှာအမေရိကန်ဥဆောင်တဲ့စီးရင်ညွန်ပေါင်းအဖွဲ့ကတာလီဘန်တွေကိုဖျောက်ချခဲ့ပြီးတဲ့နောက် တာလီဘန်တွေနဲ့ဆစ်ဖြစ်နေတာမှာ15နှစ်အတွင်းဒီသဘောတူညီချက်ဟာပထမဆုံးဖြစ်ပါတယ်ဟစ်စ်အစ္စလာမီအဖွဲ့ကိုတက်တန်းရဲ့သဘုံတက်မှုတဦးဖြစ်သူဂူဘာဒင်ဟက်မာတာယာကဦးဆောင်တာဖြစ်ပြီးသူ့အဖွဲ့ဟာ1980ပြည်လွန်နှစ်တွေတုန်းကဆိုဗီယက်ပြည်တော်စုကိုဆန့်ကျင်တိုက်ခိုက်ခဲ့တာပါနောက်ပိုင်းမှာတော့1990ပြည်နှစ်တွေအတွင်းရရဆက်ဆက်တိုက်ကြတဲ့ပြည်ရင်းစစ်ပွဲမှာအာဖဂန်နစ္စတန်ကိုထိန်းချုပ်ခွင့်ရဖို့တာလီဘန်တွေကိုဆက်တိုက်ခဲ့ပါတယ်အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟာနစ်အက်မာနဲ့ဟက်မာထာယာအဖွဲ့ရဲ့စစ်ဆင်ညှိနှိုင်းမှုချုပ်ကရင်အာမင်တို့လက်မှတ်ရေးထိုးကြတဲ့အခမ်းအနားကိုရုပ်သံကနေတနိုင်ငံလုံးကိုထုတ်လွှင့်ခဲ့ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာမူရစီဝါမောင်ကူရောင်းဝယ်သူတွေကိုတပ်ပြန့်နှိမ်နှင်းတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့သမ္မတရူဒရီဂိုဒူတတေကပြောလိုက်ပါတယ်။အဲဒီကိစ္စပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကအစိုးရနေကြတာပါ။ကြာသပတေးနေ့ကမနီလာမြို့တော်မှာပြောတဲ့မိန့်ခွန်းနဲ့သမ္မတဒူတတေကအဲဒီလိုကမ်းလှမ်းသွားတာဖြစ်ပြီးသူ့ရဲ့နှိမ်နှင်းဖြိုခွဲမှုအပေါ်ဝေဖန်သူတွေကိုလည်းတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့ EU တာဝန်ရှိသူတွေကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံတယ်ဆိုရင်လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လည်းအဲ့ဒီတာဝန်ရှိသူတွေကိုဒူးသီးရှင်ကြားမေးမြန်းမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာသမ္မတဖြစ်လာပြီးခဲ့တဲ့ကစလုပ်ခဲ့တဲ့မူရီစေဝါနှိမ့်နှင်းရေးအတွင်းမူရီစေဝါရောင်းဝယ်သူနဲ့3ဆွဲသူ3000လောက်ကိုတတ်ခဲ့ပြီးပါပြီ။ပြီးခဲ့တဲ့လကလာအိုနိုင်ငံမှာထိပ်သီးအစည်းအဝေးကျင်းပချိန်တွင်သမ္မတဒူတတေကသမ္မတဘရက်အိုဘားမားရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့စကားမျိုးပြောခဲ့ပြီးတဲ့နောက်သမ္မတနှစ်ဦးတွေ့ဆုံမဲ့အစည်းအဝေးကိုအမေရိကန်ကဖျက်ခဲ့ပါတယ်။မူရစီဝါနေနေရသူ့အစိုးရရဲ့လုပ်ရပ်ပေါ်ဆရာမလုပ်ဖို့လေသမ္မတဒူတာဒေးကသမ္မတဥပမာကိုတတိပေးခဲ့ပါသေးတယ်။နောက်ပိုင်းမှာတော့သူ့ရဲ့ပြောဆိုမှုအပေါ်စိတ်မကောင်းတဲ့အကြောင်းသမ္မတဒူတာဒေးကပြန်ပြောခဲ့ပါတယ
်။အီရန်နိုင်ငံကို Airbus လုပ်ငန်းကြီးကနေခီးတဲ့တင်လေယာဉ်18စင်းရောင်းချခွင့်ကိုအမေရိကန်ပြည်ထောင်စုကခွင့်ပြုလိုက်ပါပြီ။ဒီသမိုင်းဝင်သဘောတူညီချက်ကခန့်မှန်းခြေအမေရိကန်ဒေါ်လာ25ဘီလီယံလောက်တန်ဖိုးရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးသဘောတူညီချက်ရပြီးတဲ့နောက်အခုလိုအယောင်းဝယ်တွေဖြစ်လာတာပါ။ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးရဲ့လေယာဉ်ရောင်းချရေးသဘောတူညီချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဆိုင်းငံ့ခဲ့တာဖြစ်ပါတယ်။အီရန်အစိုးရဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချဖို့သဘောတူပြီးနောက်မှာ Airbus တို့လိုကုမ္ပဏီတွေအီရန်နဲ့ကုန်သွယ်ရေးဒဏ်ခတ်ပိတ်ဆို့ထားတာတွေကိုဖေရှားလိုက်ပြီးဖြစ်ပေမဲ့လို့ဥရောပလည်းထုတ်လုပ်ရေးလုပ်ငန်းကြီးအတွက်တော့သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ရဲ့အတည်ပြုချက်လိုအပ်နေဆဲဖြစ်ပါတယ်။အီရန်လေကြောင်းလိုင်းဘက်က A320 လိုတစ်ထပ်ခီးသည်တင်လေယာဉ်တွေရော A380 လိုနှစ်ထပ်ခီးသည်တင်လေယာဉ်တွေအပါအဝင်လေယာဉ်အမျိုးအစားမျိုးစုံဝယ်ဖို့သဘောတူထားပါတယ်။အီရန်အစိုးရအပေါ်နိုင်ငံတကာကအရေးယူဒဏ်ခတ်ပိတ်ဆို့ခဲ့ခြင်းအတွင်းအီရန်နိုင်ငံရဲ့ခီးသည်တင်လေယာဉ်တွေအတွက်လိုအပ်တဲ့အဖို့ပစ္စည်းဝယ်ယူခွင့်လည်းကန့်သတ်ခံခဲ့ရပြီးနှစ်ပေါင်းများစွာပြည်ပြင်ထိန်းသိမ်းမှုမရှိတာကြောင့်ခီးသည်တင်လေယာဉ်တွေကတက်တန်းရင့်နေပြီးအဆင့်မြင့်ဖို့အတော်လေးလိုအပ်နေတာလည်းဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကိုအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်နှုတ်ကလုပ်နေကြတာနဲ့အမျှနိုင်ငံတွင်းစစ်သွေးကြွတွေနဲ့အိန္ဒိယနိုင်ငံတွေပေါ်ချင်းချောက်မှုကိုနှိမ်နှင်းနိုင်စွမ်းမရှိတာကြောင့်တန်တမန်ကြီးရအထူးကြံအခြေအနေနဲ့ရင်ဆိုင်ရမယ့်အလားအလာတိုးလာနေပါတယ်။ Texas ပြည်နယ်အောက်လွှတ်တော်အမတ်အကြမ်းဖက်ဝါဒဆိုင်ရာအောက်လွှတ်တော်ကော်မတီခွဲဥက္ကဋ္ဌ Ted Poe နဲ့ California ပြည်နယ်အောက်လွှတ်တော်အမတ် Dana Roberts တို့ပူးတွဲပြီးဒီသတင်းပတ်အတွင်းတင်သွင်းထားတဲ့ဥပဒေမူကြမ်းထဲမှာပါကစ္စတန်နိုင်ငံဟာကဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီခေါင်းဆောင်တွေကိုလက်ခံထားတဲ့အကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တွေကိုအားပေးအမြောက်လုပ်နေတယ်ဆိုပြီးဆွဆဲထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာတစ်ဖွဲ့ကတော့ဟက်ဂါနီကွန်ရဲ့အဖွဲ့ပါ။ဒီအဖွဲ့ဟာအာဖဂန်နစ္စတန်အစိုးရနဲ့အဲ့ဒီကအမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိစာချုပ်နေတိုးတပ်ဖွဲ့တွေကိုစန့်ကျင်တိုက်ခိုက်နေပြီးအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။ပါကစ္စတန်ဟာမယုံကြည်ရတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ုံသာမကအမေရိကန်အစိုးရရဲ့ရန်သူတွေကိုနှစ်ပေါင်းများစွာကူညီထောက်ခံလာခဲ့တယ်လို့အမတ်နှစ်ယောက်ပူးတွဲအဆိုပြုထားတဲ့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်
။နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေအာဖရိကသမဂ္ဂ AU အဖွဲ့ဝင်နိုင်ငံတွေနှုတ်ထွက်ရေးတိုက်တွန်းဖို့စဉ်းစားနေတာကိုရပ်လိုက်ပါလို့လို့ခွေရင်ညွန်ပေါင်းအဖွဲ့တစ်ဖွဲ့က AU ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။တတ်မှတ်ချက်3ချက်နဲ့မကိုက်ညီဘူးဆိုရင် ICC ကနေနှုတ်ထွက်ဖို့ပြီးခဲ့တဲ့ AB လကလုပ်ခဲ့တဲ့ AU အဖွဲ့ရင်းကော်မတီတစ်ခုရဲ့အစည်းအဝေးကနေအကြံပြုထားတာပါ။အဲ့ဒီ3ချက်ထဲမှာတစ်ချက်ကတော့နိုင်ငံခေါင်းဆောင်တွေနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးဖို့ဖြစ်ပါတယ်။အပြစ်ကင်းလွတ်ခွင့်ဆိုတဲ့တောင်းဆိုချက်ဟာ AU ရဲ့ဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်နေပြီးအကျင့်ပြတ်ချဆမှုကိုတိုက်ဖြတ်ဖို့ရည်ရတဲ့ AU ရဲ့မကြသေးခင်ကလှုံ့ဆော်ချက်တွေနဲ့ကွဲလွဲနေတယ်လို့အမေရိကန်ခြေဆိုင်လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောဆိုပါတယ်ရှင်
အနုဇီဝဘူခုကန်နိုင်စွမ်းကြာစင်မှုပြဿနာတကွာလုံးမှကြီးထွားလာနေတာနဲ့ပတ်သက်ပြီးအရေးပေါ်သတိပေးပြောဆိုတာတွေထွက်နေတာကြောင့်ဒီပြဿနာကိုဆွေးနွေးဖို့အရေးပေါ်အဆင့်မြင့်အစည်းအဝေးတစ်ရပ်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဗိုလ်ထူးနေကလုပ်ခဲ့ပါတယ်။ဘက်တီးရီးယားတွေ၊ဗိုင်းရပ်စ်တွေ၊ကပ်ပါးပိုးမွှားတွေနဲ့မှုရောဂါတွေကိုတစ်ချိန်ကအောင်မြင်ကုသနိုင်ခဲ့တဲ့ပရိဇီဝနဲ့တခြားဆေးဝါးတွေမတိုးတော့တဲ့အခါမှာအနုဇီဝဘူခုကန်နိုင်စွမ်းကြာစင်တဲ့အခြေအနေဖြစ်လာတာပါ။ဆေးဝါးတွေကိုစနစ်တကျအသုံးမပြုတာကြောင့်တစ်ချိန်ကအစွမ်းထက်လာတဲ့ဆေးဝါးတွေဟာအနုဇီဝပိုးတွေကိုဗီဇပုံတံပြောင်းလဲသွားစီပြီးဆေးတွေမထိရောက်တော့တဲ့အခြေအနေဖြစ်သွားပါတယ်။ TB နဲ့အဆုတ်ရောင်ယောဂါလိုယောဂါမျိုးတွေကိုထိထိရောက်ရောက်မကူတာနိုင်တဲ့အတွက်နှစ်စဉ်လူသန်းပေါင်းများစွာအသက်ဆုံးရှုံးနေရပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာမုတ်တုံမိုးပြင်းထန်တဲ့ရွာတာကနေရေကြီးပြီးမြေပြိုတာတွေကြောင့်ဂါရုနဲ့ဆူမဒန်အရက်တွေမှာတေဆုံးသူ26ထဲမှနေရှိနေပြီးနောက်ထပ်18ဦးပျောက်ဆုံးနေတဲ့ကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ရေဘေးဒဏ်ဆူဆုံးခံရတဲ့အနောက်ဂျာဗာပြည်နယ်ဂါရုအရက်တစ်ခုထဲမှာတင်အင်္ဂါနေ့ညကမြေနှစင်းရေရှမ်းပြီးတဲ့နောက်သေဆုံးသူ23ယောက်ရှိပြီး73ယောက်ပျောက်ဆုံးနေပါတယ်ခင်ဗျာ Direct from Washington
The Voice of America VOA ကျွန်တော်သိတဲ့မှတ်သတင်းထက်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါသတင်းဖွင့်မှာကြားခဲ့ရတဲ့အတန်ကဥပိုလ်ကြီးအတန်မဟုတ်ပါဘူးရှင်အမျိုးသားအလွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်မှာပြောမိတဲ့အတွက်တောင်းပန်ပါတယ်ရှင်သတင်းဖွင့်မှာဆက်ပိုင်းဆိုင်ရာချိုးယွင်းမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့1950အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့အစိုးအတည်ပြုရဲ့အကြောင်းကိုကြည့်ရအောင်ပါအာနာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုတစ်ဖွဲတုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းဖို့အစိုးရဟာအမျိုးသားလွှတ်တော်မှလည်းဥပဒေကိုအတည်ပြုလိုက်ပြီးဖြစ်တာမို့ဒီဥပဒေဟာမကြခင်မှာပယ်ပြတ်တော်မှာပါနိုင်ငံရေးအကျဉ်းသားတွေဘက်ကတော့တချိန်ကမတရားညှဉ်းပန်းမှုနဲ့မြင့်ပန်းခဲ့တဲ့ဥပဒေတွေအပြင်တခြားမလိုလားအပ်တဲ့ဥပဒေတွေကိုလည်းဆက်လက်ဖျက်သိမ်းပေးစေချင်ပါတယ်တက်မတော်အရာရှိများနဲ့ကြန့်ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်သတင်းပြည်စုံကို VOA မြန်မာဘက်ကမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
တချိန်ကစစ်အစိုးရရဲ့အတိုက်ခံတွေအနေနဲ့ရပ်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလွတ်တော်မှာကအစိုးရပတ်ပိုင်းမှာပါအာဏာရပြီးနောက်ပိုင်းတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်လာခဲ့တဲ့လက်ကင်တုပ်တပ်ဖွဲ့အုံပြုခဲ့တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့တွေစူးစမ်းလာတာတွေရှိခဲ့ပါတယ်နိုင်ငံရေးသမားတွေအမြဲတမ်းဖမ်းဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့လှုပ်ဆောင်တာမှလည်းအခုဆိုရင်လွတ်တော်နှစ်ခုစလုံးကဒါကိုလက်ခံလိုက်တာကြောင့်မကြခင်မှာဒီဥပဒေကပယ်ဖျက်တော်မှာဖြစ်ပါတယ
်ပြည်သူလွတ်တော်ကပြင်ဆင်ချက်မရှိအတည်ပြုပြီးပေးပို့လာသောအရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းသည့်ဥပဒေကြားလွတ်တော်ရဲ့အဆုံးဖြတ်ကိုရယူ၍အတည်ပြုဆောင်ရွက်မှာဖြစ်ပါတယ်ဥပဒေကြမ်းကော်မတီဝင်တမရသာကုစလေဘူမှုချုပ်ခင်မောင်အေးနဲ့ကရင်ပြည်နယ်မဲဆက်နက်နယ်အမှတ်ချုပ်မှဒေါ်နိုင်နီနီအေးတို့ကနိုင်ငံတော်နဲ့နိုင်ငံသားများ၏အကျိုးစီးပွားကိုကာကွယ်ပေးနိုင်သည့်ဥပဒေသစ်ရေးဆွဲပြီးမှသာရုပ်သိမ်းသင့်ကြောင်းတင်ပြထားပါတယ်။ဒါကြောင့်လွှတ်တော်ရဲ့အဆုံးဖြတ်ရယူဆောင်ရွက်မှာဖြစ်ပါတယ်။ထောက်ခံမဲ128မဲ၊ကန့်ကွက်မဲ59မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံမဲများတဲ့အတွက်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့ဒီတင်ပြချက်အတိုင်းအတည်ပြုကြောင်းကြေညာပါတယ
်ဥပဒေကိုရုပ်သိမ်းဖို့တင်ပြလာတဲ့အဆိုကိုမဲခွဲရမှာရလာတဲ့ရလက်အရာအခုလိုပယ်ဖျက်ခွင့်ရခဲ့တာပါအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအမျိုးသားလွှတ်တော်ကပါပယ်ဖျက်ဖို့အတည်ပြုလိုက်ကြောင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်တက်မတော်အရာရှိတွေနဲ့ကြံ့ခိုင်ရေးပါတီအမတ်တွေကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်အရာဒီဥပဒေကိုမယုံသိမ်းဖို့တင်ပြတောင်းဆိုမှုတွေရှိခဲ့ပါတယ်တက်မတော်သားလွှတ်တော်ကိုစလေပုံမှုချုပ်ခင်မောင်အေးကတော့မနေ့ကလွှတ်တော်မှာဒီဥပဒေကိုဆက်လက်ထားဖို့နဲ့နိုင်ငံတော်ကာကွယ်ရေးမှာလက်ဟာသွားမှုတွေရှိနိုင်တယ်လို့တတိပေးပြောဆိုခဲ့ပြီးဒီဥပဒေကိုစိတ်ခံစားချက်အရာပယ်ဖျက်ဖို့မလုံဆောင်ပဲပြင်ဆင်ရေးဆွဲဖို့ကဥတီလှုပ်ဆောင်တင်တယ်လို့တင်ပြဆွေးနွေးခဲ့ပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးဖိနှိပ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေထဲကအကျဉ်းသားတဦးဖြစ်ခဲ့တဲ့ကိုဘိုကြီးကတော့လက်ရှိအချိန်မှာကြန့်ရှိနေသေးတဲ့မလိုလားအပ်တဲ့ပြည်သူတွေကိုထိခိုက်နစ်နာနိုင်စေမဲ့ဥပဒေတွေဒီပြင်ဥပဒေရဲ့စကလုံးအတုံးအနှုံးတွေကိုတိတိကျကျဖွင့်ဆိုပြီးတိကျစွာလှုပ်ဆောင်ဖို့လေလိုအပ်နေသေးတယ်လို့အခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့အလုံးဒီထဲမှာရှိနေတဲ့ပြည်သူတွေကိုအကာအကွယ်ပေးနိုင်မဲ့ဟာမျိုးကိုပဲကျွန်တော်တို့စဉ်းစားရမှာပါ အဲ့လိုစဉ်းစားတဲ့အခါမှာဥပမာလူလက်စာထုတ်ဖို့ပြောဆိုခွင့်လို့စုဝေးခွင့်လို့စည်းမျဉ်းဖော်ဆီးခွင့်လို့အဲ့လိုတွေကိုကန့်သက်ထားတဲ့ဥပဒေတွေဆိုလို့ရှိရင်ဖယ်ဖြေရမယ်တော့ဘုံပြင်ဆင်ရမယ်ဟာတွေရှိပါတယ်အဲ့လိုဥပဒေကတော့ဟိုတကယ်အများကြီးပါတရားတဲ့ဥပဒေလိုမျိုးပေါ့နော်တောင်းပြန်ချက်ခုနဲ့မတရားတဲ့ဥပဒေလိုမျိုးဒါကစစ်ပေးဥပဒေဆက်တဲ့ကိစ္စလို့ဖြစ်တယ်ပေါ့နောက်တစ်ခုက1963ခုနှစ်နိုင်ငံတော်ပြုလုပ်တဲ့ဥပဒေလိုမျိုးပေါ့ဥပဒေဆိုတာကတကယ်လုံးနေရာတိတိကျကျဖြစ်ရမယ်တချို့ဥပဒေတွေကတကယ်လုံးတိတိကျကျမရှိဘဲနဲ့အာဏာပိုင်ကလိုရင်လိုသလိုဘာသာပြန်လို့ရတဲ့ရတဲ့သကလုံးတွေဖြစ်နေတယ်ဒီလိုသကလုံးတွေကိုတိကျတဲ့အထိတ်ကိုဖွင့်ဆိုမှုတွေပြန်လုပ်ရမယ်ဟာတွေရှိတယ်။ဒါကကျွန်တော်တို့ရတဲ့တက်ကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်ရမှာဖြစ်ပါတယ်။ဒီကြားထဲမှာပဲရဲရဲပိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့စမ်းသပ်ရမယ်ဟာတွေရှိပါတယ်။
1950ပြည်နှစ်အရေးပေါ်အဥပဒေဆိုတာကအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်ထင်ရှားကျော်ကြားခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရဘက်ကသူ့ဘာသာသူကာကွယ်ယူပြီးပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုအနေနဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကမှတ်ယူထားကြပြီးဒီဥပဒေကိုရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလည်းတင်ပြတောင်းဆိုခဲ့မှုတွေရှိခဲ့ပေမဲ့ရုပ်သိမ်းနိုင်ငံချင်းမရှိခဲ့ပါဘူးရှင
်မမေခသတင်းပေးပို့ထားတာပါအခုတခါအင်းဝအချုပ်ဆိုင်အမှုကိုလူ့ခွင့်ရကော်မရှင်ရဲ့ကိုက်တွင်ဆောင်ရွက်မှုနဲ့ပတ်သက်ပြီးကြည့်ရအောင်ပါအင်းဝအချုပ်ဆိုင်ကအရင်ကအမျိုးသမီးငယ်2ဦးနှင်းပတ်နှိပ်စက်ခံရတဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရကော်မရှင်ရဲ့ကိုက်တွင်ဆောင်ရွက်မှုဟာလက်ခံနိုင်စရာမရှိတဲ့အတွက်ကော်မရှင်အနေနဲ့နှုတ်ထွက်သင့်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒါပြင်ကော်မရှင်အပေါ်မှာပြစ်မှုဆိုင်ရာဥပဒေကြောင်းအရာလည်းတရားစွဲသွားဖို့စဉ်းစားနေတယ်လို့ပြောပါတယ်မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေဦးသိန်းတန်းဦးကိုကိုရိုင်းနိုင်ငံဆက်သွယ်မိမြန်ထားတာကိုနားဆင်ပါရှင
်အခုဒီအင်းဝအချုပ်ဆိုင်ကအမှုကိစ္စနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးကော်မရှင်ကကင်တွယ်ပုံကိုမြန်မာနိုင်ငံရှေ့နေများကွန်ရက်ကနေပြီးတော့တရားစွဲမယ်ဆိုပြီးတော့ကြားပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရားစွဲဖို့စုံပြတ်ချက်တော့မကြားသေးပါဘူးကျွန်တော်တို့နောက်ဆက်တွဲတက်ရောက်တာနဲ့အကျိုးဆက်တွေပုံမှာချိန်ပြီးတော့တိုင်ပင်စဉ်းစားနေကြတာပါ
တရားဆွဲဖို့အတွက်စဉ်းစားနေဆိုတော့ဘယ်လိုအချက်ပေါ်မှာအခြေခံပြီးတော့တရားဆွဲဖို့စဉ်းစားနေတာလဲခင်ဗျာ
ဒီတကယ်ကတော့သူတို့ကိုတရားဆွဲဖို့ဆိုတာနည်းနည်းကျွန်တော်တို့အနေနဲ့ခက်ပါတယ်ဆိုတော့သူတို့ကနိုင်ငံတော် level ဖြစ်နေတဲ့အဖွဲ့အစည်းတစ်ခုပေါ့ဗျာဘာလို့စဉ်းစားရတယ်ဆိုတော့ဒီလုံရကြီးအတိတ်ဆိုးတယ်ဗျာနောက်ပြီးတော့ဟိုတကယ်ဟိုအမေရိကန်ကော်မရှင်နေကျွန်တော်တို့ကဖြစ်တင်မှုကြာလူလူကိုကိုစားပြုတဲ့ဟိုတကယ်ဟိုဒီပြည်ထောင်စုတရားလွတ်တော်ချုပ်ကတရားသူကြီးလို့ပါဝင်တဲ့အများလေးစားတဲ့နိုင်ငံရေးပုခမိန်နေပါတဲ့အဖွဲ့အစည်းမျိုးဖြစ်တင်တယ်အော်ကျွန်တော်အားနာပါတယ်ပုဂ္ဂိုလ်လူချင်းပြအနေနဲ့ပြောရတာဒါပေမဲ့သူတို့တမိုင်းကဖိနှိပ်ထုတ်ချက်တွေကတမိုင်းနေကြဗျဒီမိုကရေစီလူ့ခွင့်ရေးကာကွယ်ရတဲ့လူတွေမဟုတ်ဘူးနောက်ဖြစ်ခဲ့တဲ့အဖြစ်အပျက်မှာကပေါ်ပေါက်တာကယာစွမှုတွေကိုသူတို့ကသူတို့ပြည်ရဲ့သားနဲ့တက်ရဲရဲပိုင်တဲ့ပြည်မှုတွေကိုရဲစီကိုတရင်ပေးဖို့ပြက်ကွက်ခဲ့တယ
်ဆွဲမယ်ဆိုရင်ဘယ်လိုဥပဒေမျိုးနဲ့ဆွဲဖို့စဉ်းစားနေတာလဲ
အမှန်ကတော့ဗျာဟိုဒါရိုက်ပေါ်ပေါက်တာကတော့ဥပဒေပညာရှင်တွေပါပါတယ်ဆရာမကြီးတော်သားနဲ့ဆိုကျွန်တော်တို့ဆရာတွေပါကျွန်တော်တို့အားလဲနာပါတယ်ဆရာမကြီးကဒီမှာတော့ဒါရလူပေါင်းမှားပြီးတော့သူခင်ဗျာအမှုပတ်ချတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ကတော့ပြည်မှုဆရာဦးတွေကဒီကလေးတွေလက်နာရှိုးတဲ့ကိစ္စဒါနဲ့လိတဲ့ကိစ္စတွေကရေဘတ်ဆတ်လို့ခေါ်တဲ့အပြင်းထန်နာကျင်စေမှုပဲဗျအဲ့ဒီအပြင်းထန်နာကျင်စေမှုမှာဒီကလေးတွေကနေပြီးတော့ဒီရဲတိုင်မှာဟိုတွားနေတဲ့နေရာတွားမှာဘူးနော်မတွားဘဲနေအောင်ဟိုဝိုက်ပြီးတော့အားပေးခဲ့တယ်ဓာညွန်ပြဖို့ပြက်ခွက်ခဲ့တယ်အဲ့ဒီတွေ့တာသူတို့ပူပေါင်းကြံစီတယ်ပေါ့အဲ့ဒီအရာကျွန်တော်တို့ကဆွဲကျင်တာကျွန်တော်တို့ဘက်ကတော့
ဆွဲမယ်ဆိုရင်ရောဖြစ်နိုင်လားဖြစ်နိုင်လားဆိုတော့ကော်မရှင်ရယ်ကော်မရှင်အဖွဲ့ဝင်တွေရယ်ကိုတရားဆွဲလို့မရဘူးလို့ပြောတာတွေကြားပါတယ
်ပြစ်မှုကြောင့်ကသမရတောင်ချွေးချက်မရှိဘူးခင်ဗျာသမရကသူ့တာဝန်ထားဆောင်တဲ့နေရာမှာဖြစ်ပွားခဲ့တဲ့ကိစ္စတွေအတွက်တော့ကွင်းထုတ်ချက်ရှိတယ်တို့ရရင်ပြစ်မှုကြည့်လို့ရင်သူ့ကိုပြစ်မှုကအကာအကွယ်ပေးမထားပါဘူ
းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ရောင်းဝယ်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးတယ်ဆိုတဲ့ဟာမျိုးပြောရတာလည်းတွေ့ရပါတယ်ဦးသိန်းတန်းဦးအမြင်ကရောဘာတွေထပ်ပြီးတော့လှုပ်တင်တယ်လို့မြင်မိပါလဲ
သူကမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ညာနာမည်ကအမှုပွဲစားမဟုတ်ဂျားပွဲစားမဟုတ်ဘူးစီမှာရောက်လာတဲ့ကိစ္စရာဇမှုဖြစ်တယ်ဗျာဒီရာဇမှုကြီးမှာကလေးငယ်နဲ့လည်းဆိုင်တယ်ကလေးတွေကအသက်မပြည့်သေးဘူးဗျာနော်ဒါကလူကုန်ကူးမှုလို့တန်ရဖြစ်ပေါ်ရလဲရှိတယ်ဒီလိုအနေအထားမျိုးမှာဒါသူချက်ချင်းသက်ဆိုင်ရာဒီရတဲ့ဖွဲ့ပါလို့ချက်ချင်းရင်းသေးတယ်ရင်းသေးပြီးတော့ဒီခလေးတွေကိုအကာအကွယ်ရအောင်ဆောင်ရွက်ပေးတယ်လေအဲတော့ကျွန်တော်တို့ကမြစ်တာစီမံနဲ့လှူတာပါလို့ပြောလို့မရဘူးကြာမြို့သားတခုကြီးကော်မရှင်ကမြစ်တာကျုံဖြန့်ဝေတဲ့ဟိုမြစ်တာဆက်ဝိုင်းတွေပါလို့အဖွဲ့စည်းမဟုတ်ဘူ
းလူခွင့်ရေးကော်မရှင်ကလူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်တရားစွဲနိုင်တဲ့ဟာမျိုးရောရှိလား
ကော်မရှင်ကတော့တရားစွဲခွင့်ကတကယ်မရှိဘူးပေါ့ဗျာဒီကိစ္စကိုယ်တိုင်ဝင်ပါဖို့အတွက်ဒါပေမဲ့သူတို့လိုအဖွဲ့စည်းကြီးကနေပြီးတော့က ျွန်တော်တို့ကြံတဲ့တက်ဆိုင်ရာရဲတပ်ဖွဲ့ရာချက်ထွင်းတောင်းကြလို့ရတယ်ကလေးသူငယ်မှုခင်းနဲ့တက်ဆိုင်နေဗျာကလေးသူငယ်နဲ့ပတ်သက်ပြီးတော့ကျွန်တော်လက်မှတ်ရေးထိုးထားတာပဲနောက်မိန်းကလေးတွေဗျာစီတော့နိုင်ငံတော်ကကျွန်တော်လက်မှတ်ထိုးထားတာပဲအဲ့ဒီအတွက်ဒါချက်ချင်းဆောင်ရနိုင်တယ်ကြီးကသူတို့ကိုယ်တိုင်ဆောင်ရမှာမလို့ပါဘူးချက်ချင်းတန်းတောင်းကြတာနဲ့သူတို့ဝင်လုပ်ပြရမှာဖြစ်ပါတယ
်ဆိုတော့ဒီအခုလူခွင့်ရေးကော်မရှင်ကဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်တဲ့အပေါ်မှာရောဦးသိန်းသန်းတို့ဒီရှင်းနေများကွန်ရက်အနေနဲ့ကောဘလို့မြင်မိပါလဲဘလို့သုံးသပ်မိပါလဲ
ကျွန်တော်တို့ကတော့သူတို့ဂုံတိခါကိုယ်ဂုံတိခါကိုမျက်ွက်တတ်မယ်ဆိုရင်လှုပ်ခတ်ပြီးကိုသိပြီလို့ကျွန်တော်တို့ထင်တယ်သူတို့ကတော့တောင်းရတဲ့ budget တွေကလည်းထောင်နဲ့ချီပြီးတော့ရှိတာပေါ့နော်အဆန်တွေကတကယ်တော့ဘာမှလည်းမဟုတ်ဘူးအမျိုးသားမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဆိုတာအမှန်တမ်းပြောရရင်တပရာကြီးဦးသိန်းစင်လက်ထက်မှာတုန်းကတည်းကဒါအယောင်ရအနေနဲ့ဖွဲ့ပေးခဲ့တာပဲတကယ်ရမှဟုတ်နေတာတော့ပြင်နိုင်ဘူး
ဟုတ်ကဲ့လက်ရှိပုံကိုယ်ရေးဆိုတဲ့နေရာမှာခုနကဦးသိန်းသန်းကိုပြောရတဲ့ထဲမှာဥပဒေပညာဌာနကဆမိုင်းဒေါ်တန်းတွေကိုယ်တိုင်လည်းပါပါတယ်အဲ့တော့အကုန်လုံးကိုနှုတ်ထွက်စေခြင်းတဲ့သဘောမျိုးဦးသိန်းသန်းကိုပြောတာလားဒါမှမဟုတ်တချို့
ဟုတ်ကဲ့ဗျာကျွန်တော်ဆမိုင်းကိုနှုတ်ထွက်စေချင်ပါတယ်ကျွန်တော်နှုတ်ထွက်စေချင်ပါတယ်ဆမိုင်းကိုဒိတ်ခါချိပါပါတယ်ဗျာချိပါပါတယ်ဒီကိစ္စဒီမှာပါနေရတာလေသူ့အသက်ရွယ်သူ့ဖြတ်တန်းခဲ့တဲ့သူ့ပညာနဲ့ဒီလိုလူမျိုးတွေနဲ့မပါတဲ့မှာဦးဆမိုင်းကိုနှုတ်ထွက်တင်ပါတယ်
ဟုတ်ကဲ့ပါဦးသိန်းသန်းဦးကျေးဇူးတင်ပါတယ်ခင်ဗ
ျကိုရနိုင်တင်ဆက်သွားတာပါအခုလိုအင်အကူအမျိုးသမီးငယ်နှစ်ဦးနှင်းပန်းနှိပ်စက်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်သတင်းရယူပြီးတော့တရားမျှတမှုဖြစ်ပေါ်ဖို့အတွက်ကြိုးပမ်းဆောင်ရွက်ခဲ့တဲ့မြန်မာနောက်သတင်းဌာနကသတင်းတော်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမရကဂုဏ်ပြုမှတ်တမ်းလွှာချီးမြှင့်မဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်သမရရဲ့ဂုံပြူမှတ်တမ်းလွှာကိုတော့လာမယ့်စက်တင်ဘာလ23ရက်နေ့မနေ့ဖြန်မနေ့ပိုင်းမှာနေပြည်တော်ပြန်ကြားရေးဝန်ကြီးဌာနမှာပဲပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကပေးအပ်မှာဖြစ်ပါရဲ့ရှင်။အခုတခါကချင်စစ်ပြေးဒုက္ခသည်စခန်းမှာအရေးပေါ်လိုအပ်မှုတွေရှိနေအကြောင်းကိုပြောပြချင်ပါရဲ့။ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းတွေကိုအလှူရှင်တွေရဲ့စားနပ်ရိက္ခာပေးပို့မှုကိုတားမြစ်မှုတွေရှိတဲ့အတွက်အခက်အခဲတွေဖြစ်ပြီးစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူကပြောပါရဲ။နှစ်ချီကြာမြင့်နေပြီဖြစ်တဲ့ကချင်စစ်ပြေးဒုက္ခသည်တွေရေးကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဘက်ကအရေးပေါ်ဖြေရှင်းပေးဖို့ကိုလည်းတောင်းဆိုထားပါရဲ။အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်တိုင်းရင်းဒေသတွေကတိုက်ပွဲတွေကြောင့်ဆစ်ရှောင်းထွက်ပြေးရင်ဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့အစိုးရတဲ့လက်ထက်ဒေသရင်းတည်ငြိမ်အေးချမ်းမှုရပြီးနေရရင်ကိုပြန်ရဖို့မျှော်လင့်နေကြချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေမကြာခဏဖြစ်ပြီးတော့ဒေသရင်းမှာစည်ရစ်တင်းမာနေစေအခြေအနေဖြစ်ပါတယ်အခုရပိုင်းတွင်ပြန်ပြီးတော့ဖြစ်နေတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြမအစိုးရစစ်တပ်တို့ကြားစည်ရစ်တင်းမာမှုတွေပြန်ပြီးဖြစ်လာနေတဲ့ကချင်ပြည်နယ်တွေကဒေသတွေမှာမန်ဝင်းစစ်ပြေးဒုက္ခသည်စခန်းအပါဝင်ဒုက္ခသည်စခန်းတွေအတွက်စားနပ်ရိက္ခာအကူအညီပေးပို့လာတဲ့ရင်နှန်းတွေနဲ့လူအဖွဲ့အစည်းတွေကိုအာဏာပိုင်လုံခြုံရေးတွေဘက်ကတားမြစ်မှုတွေရှိတဲ့အတွက်အခက်အခဲဖြစ်နေကြရတာပါနိုင်ငံတကာအလှရှင်ရင်နှန်းတွေပါဝင်ဒုက္ခသည်တွေအတွက်အလှပစ္စည်းတွေသွားပို့ပေးတယ်ပုဂ္ဂလိကအဖွဲ့အစည်းတွေဘာသာရေးအဖွဲ့တွေကိုလုံခြုံရေးအကြောင်းပြတားမြစ်မှုတွေရှိနေပါတယ်စေဝါပစ္စည်းတွေကိုပေးပို့လှူဒါန်းမှုသွားရောက်တာကိုတားမြစ်ခံခဲ့ရပြီးတော့အခုချိန်ထိလည်းပေးခွင့်မရသေးဘူးလို့ကချင်နှစ်ချင်းခရိယံအဖွဲ့ကကိုထွေအောင်ကပြောပါတယ
်ကျွန်တော်ဒီယုံကကိုယ်တိုင်ပြစ်ခံရတော့ခြေတွေကိုယုံကြည့်ပြန်တယ်လာတယ်တော့ပြန်ပို့လို့မရသေးပါဘူးသူတို့ကျွန်တော်ခြေတွေကိုဘယ်လောက်ဆက်ပါလမ်းသူတို့လည်းများလဲသူတို့ယူထားတဲ့တားရပိုင်းရှိတယ်နေကဘက်မှာရှိတဲ့ IDB အတွက်ကျတော့ဆေးဝါးတွေအရင်လိုအပ်တယ်ပေါ့နော်အဲဒါသူတို့ဆေးဝါးတွေတော့ပို့အောင်မှပြန်တားရဆိုတော့မတားရတော့ဘူးကောင်းတော့ပေါ့သူတို့မလူနိုင်အောင်မှသူများတော့ပို့ရမှာမတားရတော့ဘူးကောင်းတော့ပေါ့
ဒီလိုမျိုးစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကနေအလေးနက်ထားဖြေရှင်းပေးတဲ့လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလမောင်လထောင်ကတိုက်တွန်းတောင်းဆိုပါတယ်
ပေးတဲ့ကမ္မလေးရရှိပါတယ်ဒါပေမဲ့လုပ်ခွင့်လေဒီလုပ်ပိုင်ခွင့်လေတက်တဲ့ရာကနေပြီးတော့ဒီလုပ်ပိုင်ခွင့်လေးပေးလိုက်တာလည်းကဟိုဘာလို့အချင်းချင်းနဲ့အလားတူရှိပါတယ်ဟုတ်ကဲ့
စစ်ပြေးဒုက္ခသည်တွေဟာစခန်းနေထဲမှာနှစ်ချီနေထိုင်လာရတဲ့အတွက်နေရာအခက်အခဲနဲ့ကလေးတွေအတွက်ပညာရေးအခက်အခဲကတော့ဆူဆူဝါးဝါးကြုံတွေ့နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ကိုထွေအောင်ကပြောပါတယ
်ကျန်ရယ်ကွန်ထရိုးအေးရပဲသွားဖို့ကြတော့အစိုးရလည်းခုမပြုတ်ဘူးဆိုတော့လည်းအဲ့တော့မလမ်းမှာတော့သူပြန်တားရဆိုတော့ဖြစ်ခဲ့အများကြီးရှိတာပေါ့အခုဆောင်းသေးလေးရောက်တော့မှဆိုတော့လေးချေပြပါတယ်လို့ပါပေါ့စစချင်းလာတော့သူတို့ကမိသားစုကကလေးဆိုလည်းနေရဆိုတော့အခု၄-၅နှစ်ရှိသွားပြီဆိုတော့ကလေးတွေကြီးလာပြီနေချာခန့်နေမလုံတော့ဘူးပေါ့အဲ့ဒါအဓိကပြဿနာပေါ့
ရင်ဆိုင်တိုက်ပွဲတွေကြာအသက်ဘေးအတွက်အိုးအင်ဆုံခွာထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံနေရတဲ့အပြင်ဒုက္ခသည်တွေအတွက်လက်တလောနေထိုင်ရင်းနဲ့စားနပ်ရိက္ခာနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုလိုအပ် ဆက်အခက်အခဲတွေဖြစ်နေတယ်လို့ဒေတာတွေလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးပညာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ရှင
်မက်ဆီမုသတင်းပေးပို့ထားတာပါအခုဒီခါမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ Asia Society ကပြောကြားချက်ကောက်နှုတ်ချက်ထက်ကတချို့ကိုဦးသိန်းထိုင်ဦးကကောက်နှုတ်တင်ပြထားတာကိုနားဆင်ပါရှင်
ဒီမိုကရေစီနိုင်ငံဒီမှာစစ်တပ်ဟာနိုင်ငံရေးမှာပါဝင်စရာမလိုပဲသူ့ဘာသာသူယက်တီနိုင်တဲ့ကိုပိုင်ခန့်ခံတာရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကမနေ့ကအေရှားဆိုဆိုက်တီနဲ့တွေ့ဆုံတဲ့ပွဲမှာအလေးအနက်ပြောဆိုသွားပါတယ်မြန်မာနိုင်ငံမှာယူကော့ပွဲရလာရရသားစုကတက်လာတဲ့ဆိုပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရစစ်အုပ်ချုပ်ရဲ့တည်ရောက်မှုရှိနေစေဖြစ်တာကိုသူကအလေးအနက်ပြောသွားပါတယ
် Since coming to the United States I've been congratulated by many peopleMany, many times, and always I say to them, it's not yet the time for congratulations.
ကျမအမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့အခါလူတွေအများအပြားအချိန်ပေါင်းများစွာဂုဏ်ပြုချီးကျူးနေကြပါတယ်။ကျမအမြဲပြန်ပြောတာကဂုဏ်ပြုရမယ့်အချိန်မဟုတ်သေးပါဘူး။ကျမတို့ဟာခရီးအဆမှာပဲရှိပါသေးတယ်။ဂုဏ်ပြုချီးကျူးခံနိုင်ဖို့အတွက်ခရီးအဝေးကြီးသွားရပါဦးမယ်။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်အခုမှစတင်တာပါ။2021ခုနှစ်အရသာအစိုးရဖွဲ့စည်းနိုင်ခဲ့တာကိုဒီမိုကရေစီစတင်ပြီလို့လူအတော်များများကထင်ကြပါတယ်။ဒါပေမဲ့အစိုးရဖွဲ့ထဲမှာ80ရာခိုင်နှုန်းဟာစစ်တပ်အငြင်းစားတွေဖြစ်နေတယ်ဆိုတာလူအတော်များများမသိကြပါဘူး
။နှစ်ပေါင်းများစွာလက်နက်ကင်ပဋိပက္ခတွေနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာရင်းချမ်းရေးဆောင်ရွက်နိုင်မယ့်အခြေအနေလမ်းဆောင်လမ်းကွာကိုရောက်နေပြီလို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီအတွက်ရင်းချမ်းရေးလမ်းစာကိုလမ်းခင်းပေးခဲ့တဲ့အရင်အစိုးရကိုလည်းကျေးဇူးတင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ထည့်သွင်းပြောကြားသွားပါတယ
် We are now at a time at a juncture of our history where we have the opportunity to put an end to internal conflict
ကျမတို့နိုင်ငံဟာအခုအခါမှာပြည်ရင်းစစ်ကိုအဆုံးသတ်နိုင်မဲ့လမ်းစုံလမ်းကွာကိုရောက်ရှိနေပါပြီဒါကြောင့်ငင်းချမ်းရေးဖြစ်စဉ်ကိုကျမတို့အထူးအလေးအနက်ထားပါတယ်။မကြာသေးခင်ကဒီဖြစ်စဉ်ကိုစတင်ခဲ့တဲ့အရင်အစိုးရကိုပဲအထူးကျေးဇူးတင်ပါတယ်။သူတို့ဟာတိုင်းရင်းသားအင်အားစုမျိုးစုံနဲ့အပြည့်အခက်ရက်စဲရေးကိုစတင်ဆွေးနွေးခဲ့ပါတယ်။ဒါဟာမပြီးဆုံးသေးပါဘူး
။စီနီဝဲမှာအော်စတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းအေရှားဆိုဆိုက်တီလက်ရှိဥက္ကဋ္ဌကေဗင်ရတ်ကပိတ်သက်ကူစားမိခွန်းတွေကိုမေးခဲ့တာပါ။မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအရပိတ်ဆို့တံခတ်မှုရုပ်သိမ်းမှုတောင်းဆိုတာကစွန့်နေသေးတယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်လို့လဲစီးပွားရေးအရကိုယ့်ဘာသာကိုယ်ယက်တည်နိုင်အောင်ကြိုးစားဖို့အချိန်ရောက်ပြီလို့ယုံကြည်တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကရှင်းပြပါတယ်မြန်မာပြည်သူတွေအတွက်လုံခြုံဖန်တီးပေးနိုင်မယ့်ရှင်းလင်းမြုပ်နှံမှုတွေလိုအပ်နေတဲ့အကြောင်းကိုလည်းသူကဆွေးနွေးပွဲမှာပြောဆိုသွားပါတယ
် The main thrust of our economic policyis job creation because we need that
tomorrow see why you who are ya dikat ton wa ga alo kai phan ti pi thai bo ba tai ji ko a myan song khwin phyo twat tan aw lou nai bo da adikat chimaru lo at ba de tai ji ma alo lat mae nong ga taik ko mya ba de alo kai chi ni ma lu ri ma myin ya de ma ti da ri le a mya ji shi ni ba de blaw thi su ni de so ra ko ti ti cha cha kain kanan ne pyo nai ne a chi ni taw ma shi ba u ti ja da ga do chimaru nai ngan ga lu ri ha နေဆက်တွေကိုဖျက်ပြီးတရားမဝင်အလုပ်သမားတွေအဖြစ်တရုတ်အထူးသဖြင့်ထိုင်းပေါ်လေမလေးရှားနိုင်ငံတွေမှာထွက်အလုပ်လုပ်နေကြရပါတယ်ဒါကအလုပ်လက်မဲ့ပြဿနာဟာကြီးမားတဲ့ပြဿနာတစ်ခုဆိုတာကိုပြသနေတာပါမိသားစုတွေကွဲကွာခဲ့ရတယ်ရွာတွေမှာဆိုရင်အလုပ်လုပ်နိုင်ဆုံးအရွယ်လူငယ်တွေမရှိသလောက်ဖြစ်ရပါတယ်
ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းထားတဲ့အခြေအနေနောက်လူ့အဖွဲ့အစည်းတွေကြားတင်းမာမှုရောပါးကြီးကျိုးပန်းနေတဲ့အနေအထားတွေအပြင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြေအနေပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလအနေအထားအားလုံးကိုအေရှားဆိုဆိုက်တီနဲ့တွဲဆောင်ပွဲမှာဒေါအောင်ဆန်းစုကြည်ကြေကြေပြန့်ပြန့်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုဦးသိန်းထိုင်ဦးကောက်နှုတ်တင်ပြထားတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ22ရက်ကြာသရင်းနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကျမရေကနာမျက်မှောက်အရေးသုံးသပ်ချက်တွေကိုနားဆင်ကြဖို့ရှိသလို
ဘာလို့ဒီကကဘာလို့ချစ်တယ်ဆရာမရှိကလေးညည်းရတယ်အေးအေးအုံတကြောင်လုံးရစီ
ဒီလိုပတ်စင်တိုင်းသတင်းလှအစီအစဉ်တွေကိုနားဆင်ကြရဖို့လည်းရှိပါတယ်အခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုပြောပြပါမယ်ကမ္ဘာနဲ့မြန်မာမှာသွေးကြောပိတ်တာအပါဝင်သွေးကြောဆိုင်ရာယောဂါတွေဖြစ်များလာတာမို့သွေးကြောကြန့်ခိုင်ကျမ်းမာရေးပိုအရေးပါလာတယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်အသက်ကြီးလာတာနဲ့အများဖြည်းဖြည်းချင်းပျက်စီးလာတဲ့သွေးကြောတွေအလွန်အမင်းမပျက်စီးအောင်ဘလို့ကာကွယ်သင့်တယ်ဒီအကြောင်းကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးအငိမ့်စားပေါမောက်ခါဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပေါမောက်ခါဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီသွေးကြောရဲ့ကြန့်ခိုင်မှုနဲ့ပတ်သက်တဲ့သွေးကြောရဲ့ပျက်စီးမှုတွေအနေထားဆရာရေဘလို့အနေထားရှိလဲသူတို့ကဘလို့မျိုးအရေးပါတာမျိုးရှိလဲဆရာရေ
အခုခင်ဗျာဆိုလို့ရှိရင်တော့ဒီဗက်စကူလာဟဲ့ဘော်ရဲ့သွေးကြောများရဲ့ကြံ့ခိုင်မှုကိုတော်တော်လေးအသာပေးလာတဲ့အချိန်ကဖြစ်ပါတယ်။ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဗျာဒီသွေးကြောတွေရာဆိုတာလေနှလုံးကနေပြီးတော့ပြင်ထွက်လိုက်တဲ့အခါမှာအဲ့ဒီသွေးရာတကူလို့ပြန်ပြီးတော့လူရခီးအစိုးကြားကြီးရောက်သွားပါလေ။အဲ့ဒီကနေပြီးတော့မကောင်းတဲ့အရာဝတ္ထုတွေကိုပယ်ဆောင်မှုအတွက်သွေးပြန်ကြုံနဲ့ပြန်လာရတယ်။အဲ့ဒီမှာအထူးသဖြင့်သွေးကြောတွေရာအင်မတန်မှကြံ့ခိုင်မှုရှိလို့ပါတယ်။ဥပမာသွေးကြောလေးတွေကပျော့ပြောင်းနေရမယ်။ကလေးတွေမှာသွေးကြောလေးတွေကအတွင်းနိုင်ငံတွေမှာခွဲချတဲ့အခါကြီးတဲ့အခါမှာလုံးဝအပြစ်ကင်းစင်ပြီးတော့ပြောင်းချောနေတာကျွန်တော်တွေ့ရတယ်။အသက်ရရလာပြီးလူကြီးပိုင်းတွေကြီးတဲ့အခါမှာသွေးကြောတွေကပုတွေဖြစ်ပြီးနဲ့ရှင်စည်းတွေကတ်ထားသလိုတွေ့ရပါတယ်။နောက်တစ်ခါသွေးများကိုဘောဘောဘောပို့ရမယ်လူရည်နေရာကိုရောက်တဲ့အထိပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီသွေးကြောတွေကဘယ်လိုမျိုးဒီအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေလဲဆရာရေ
ဟောသွေးကြောတွေကတကယ်မှာကတော့နှလုံးကဘလောက်ပဲကောင်းကောင်းသွေးကြောတွေမကောင်းလို့ရှိရင်ခန္ဓာကိုယ်ကြီးရဲ့ဒီကမှာဖြစ်စင်နေကိုအများကြီးထိခိုက်သွားနိုင်ပါတယ်။ဘာနဲ့တူလဲဆိုတော့သွေးကြောတွေကအမတ်တွေကြည့်လိုက်ရင်တော့နေနေတဲ့သွေးတွေသွားနေတဲ့သဘောပါပဲ။ဒါပေမဲ့တကယ်နည်းနည်းနည်းနည်းစဉ်းစားလိုက်တဲ့အခါမှာဒီသွေးတွေကနေပြီးတော့လေရနေရှိလိုက်တဲ့အောက်ဆီဂျင်အဲ့အောက်ဆီဂျင်ကိုကျွန်တော်တွေးလို့ကြောရနေတဲ့နေရတဲ့သွေးရရောက်သွားခြင်းအပြင်ဆဲလ်စီကလတ်စီတွေတကူလုံးမှရှိတဲ့အင်္ဂါကလီယာအစိပ်ပိုက်နေရအနှံပြားကိုရောက်သွားပြီးတော့အောက်ဆီဂျင်ပေးပို့တာပါပဲအဲ့ဒီလုံကအရင်ရေးကြည့်ပါတယ်ဥပမာနှလုံးသွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီအောက်ဆီဂျင်နှပ်ပြီးတော့သူကဖြစ်ရတဲ့ပြဿနာပေါ့ဒါရင်မကပါဘူးကျွန်တော်တို့ကသွေးကြောတွေကအာဟာရတွေကျွန်တော်စားလိုက်တောက်လိုက်လို့ဦးကဆုတ်လိုက်တဲ့အာဟာရတွေကိုလည်းသူကပို့ဆောင်ပေးနေရတဲ့ဖြစ်တယ်။နောက်အဲ့ဒီအာဟာရတွေကိုလောင်စာအဖြစ်ကျွန်တော်ဆဲလ်ဂလစီတွေကိုပို့ပေးနေရတယ်။အဲ့ဒီဆဲလ်ဂလစီတွေရောက်တဲ့အခါမှာအောက်ဆီဂျင်လည်းပို့ပေးတယ်ဆဲလ်ဂလစီတွေကိုကျွန်တော်အာဟာရကိုလည်းပို့ပေးတယ်ဆိုအဲ့မှာဓာတ်ပြုတ်ဖို့အတွက်သူကအရင်အရေးကြီးတယ်။ခန္ဓာကိုယ်ကြီးတည်တတ်နိုင်ဖို့ဦးနှောက်ကောင်းနေဖို့နှလုံးကောင်းနေဖို့ကြောက်ကကောင်းနေဖို့ကြက်သားတွေကောင်းနေဖို့အဲ့တော့အင်းကအစိပ်ပိုင်းတွေကောင်းနေဖို့ကသူကမရှိမဖြစ်အရေးကြီးတဲ့နံပါတ်7တွေအရေးကြီးတခုလို့ပြောရင်ကိုယ်ကြီးစီစဉ်မကမှုရှိနေတဲ့နံပါတ်7တွေအရေးကောင်းတဲ့သဘောမျိုးမှာရှိနေပါလေ။ဥပမာဆိုတော့ကျွန်တော်တို့ခန္ဓာကိုယ်တွေကမကောင်းတဲ့ပစ္စည်းတွေကိုစွန့်ပစ်ချင်တယ်ဆိုလို့ရှိရင်ကြောက်ကကိုသေးသေးလေးရတစ်စိမ်းရောကြောက်တော့ကမကောင်းတဲ့ကျွန်တော်တို့ယူရီးယားတွေပါလို့စသည်ရှိတဲ့ဟာတွေကထုတ်ပြီးတယ်။ကျဉ်လို့ကြောတွေလောက်အရင်မကြည့်တော့မှပြည့်ပြည့်ကြောတွေကလည်းအရေးကြီးတယ်။ကျွန်တော်တို့ဆဲကလစီတွေမှာဓာတ်ပြူကြရဲကျွန်တော်တို့စားတဲ့အဟာရကိုဓာတ်ပြူပြီးတော့လိုအပ်တဲ့ energy ဆိုတော့ဆိုးရင်တွေထုတ်တယ်အဲ့ဒီဆိုးရင်တွေကိုထုတ်ပြီးပြီးတော့အပိုပစ္စည်းတွေစွန့်ပစ္စည်းတွေဆိုတော့ carbon outside တို့ပါလို့တွေကတိကျကြောတွေကနေပြီးတော့ပြန်လာပြန်လာပြီးတော့အဆုတ်မှာပြန်တတ်စေအဲ့ဒါကြောင့်မို့လို့သွေးကြောနယ်ရံတွေကို အမြဲကောင်းမွန်နေအောင်ဖြစ်ပေါ်သွေးတော်တို့အတွက်ဒီ vascular health ခေါ်တဲ့သွေးကြောကြံ့ကြိမ်မှုဟာအခုဖြစ်မှာအင်မတန်မှလူတိုင်းအားသိထားနေတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခေတ်ကြီးမှာနော်ဒီသွေးကြောဆိုင်ရာပြဿနာတွေအများကြီးဖြစ်လာတဲ့အတွက်အခုလိုဒီဘဝရှင်သန်နေထိုင်နိုင်မှုအတွက်အရေးပါဆုံးဖြစ်တဲ့ဒီသွေးကြောတွေဘာကြောင့်ဆရာကြီးပျက်စီးသွားတာလဲ
အခုကျွန်တော်တို့ရဲ့သဘာဝတရားကြီးအရာကြည့်ရင်တော့လေအတက်အရွယ်ကျွန်တော်တို့ရလာတဲ့အမြနှစ်ပေါင်းများစွာသုံးရတဲ့ပစ္စည်းကဘာမှမကောင်းဘူးဥမာကားပဲကြည့်ကြည့်အိမ်မှာအဝှရှော်ဆက်ပဲကြည့်ကြည့်မကောင်းဘူးတဖြည်းဖြည်းနဲ့ယူဆပစ္စည်းလာတော့ဘာရောအမှမရှိရင်တော့မှသွေးကြောတွေကနှစ်ပေါင်းများစွာသုံးရတဲ့ဆိုမှသူကပျော်ပြောင်းနေရတယ်တော့မချွတ်လာတဲ့သဘောရှိတယ်ဓာရီကိုစိုးစီတာတော့အရက်ဒီအလွန်ကျွန်းတောင်းနေတယ်စစ်လိတ်ကိုတောင်းတယ်အစီရေးစားတယ်တိုက်ရောက်တဲ့လှုပ်ရှားမှုမရှိဘူးအဲ့ဒါမျိုးဆိုလို့ရှိရင်တော့သွေးကြောတွေပုံပြီးပျက်စီးသေးတယ်အထူးသဖြင့်ကျွန်တော်တို့အစီနဲ့ပတ်သက်ပြီးတော့အခုအင်မတန်မှအရေးကြီးပါတယ်လူတွေကပြောကြပါတယ်ကျွန်တော်တို့အစီသိမ့်မစားဘူးဆရာဆိုပေမဲ့လည်းအကျော်တစ်ခုစားလိုက်တဲ့အခါမှာစီဗင်နီဆိုလောက်ကုန်သွားလဲဆိုတာကိုပြန်ချစဉ်းစားကြည့်တွေ့ပါလိမ့်မယ်ဥမာဘူးဒီကျော်လေးတစ်ချောင်းကျော်ဖို့အတွက်စီအုံးလေးစုံနဲ့တော့ကျော်လို့မရပါဘူးတော်တော်များများကိုစုပ်ယူလိုက်တာကောင်းမလို့အစီရေကျွန်တော်အခုမှတော့ဒီ fresh fries တို့ဒါမျိုးတွေအာလူတော်တို့ကအဲ့ဒါဒီစားတဲ့အခါမှာအာလူရတာကိုစားနေကြတဲ့အစီလည်းအများကြီးစားနေတယ်ဆိုတော့ကောင်းတယ်မှာထည့်ထားပါမယ်။နောက်တစ်ချက်ကခုစားသုံးနေတဲ့အစီတွေမှာလည်းနိုင်ငံနံပြားမှာလည်းဒီကိစ္စတော့အရေးကြီးလို့နေပါတယ်။တန့်ရှင်းတဲ့အစီဖြစ်မှသာလေတော့ပါလိမ့်မယ်။အထူးအစီတွေဟာစားသုံးရင်တိတ်မတင့်တဲ့အစီလိုနိုင်တဲ့အစီကိုစားသုံးရခြင်းဒီသွေးကြောတွေကမကတော့တဲရူ၆ကတည်းကစတာလေးကိုလည်းပျက်စီးသွားနိုင်ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးကြောတွေမပျက်စီးအောင်လို့ဘယ်လိုနေထိုင်စောင့်ရှောက်တယ်လဲဆရာကြီးကာကွယ်ရေးအနေနဲ့ပေါ့ဆရာနော်
။ကျွန်တော်တို့မျိုးရိုးဗီဇပေါ့ genetically ကိုအစီရအစီရမချူပြတ်နိုင်ဘူးအစီရကောင်းကောင်းအကိုရီးယားနေပြီးတော့သုံးကောင်းမှုမှာချူပြတ်မှုတွေအားနည်းတယ်ဆိုခဲလို့ရှိရဲ့ဒီလိုလူတွေမှာတော့ genetic ဆိုတော့ကျွန်တော်တို့အခုကြည့်တော့ဘာမှသိအများကြီးမတတ်နိုင်သေးပါဘူး။ဒါပေမဲ့အကဲပြုတ်ပြနိုင်တဲ့ကျွန်တော်တို့ modifiable ဟာဒီကတော့တော်တော်လေးလုပ်လို့ရပါတယ်။အခုကပြောမယ်ဆိုလို့ရှိရင်လူငယ်လူငယ်ဘဝတွေကစပြီးတော့ထိုက်လျောက်တဲ့ကစားတာလှုပ်ရှားတာလက်ချင်းနှမ်းတွေလောက်တာဆိုလို့ရှိရင်သွေးကြောတွေကျန်းမာရေးအတွက်အကောင်းဆုံးလို့ပြောလို့ရပါတယ်။နောက်တစ်ခုကအရင်ပြောခဲ့တဲ့အတိုင်းပဲပေါ့လေဒီစီရီယိုစားတဲ့အခါမှာအထူးကျွန်တော်တို့ကသတိထားဖို့လိုပါတယ်။ငါစားတဲ့အစီအကောင်းရလားတော်ရစိုင်းနေတာတန်ရလားအစီအဟောင်းနေနဲ့ကြော်ထားတာလားဒီလိုအသိစိတ်ကြီးတော့ဝင်နေတဲ့လူဖြစ်နေနောက်တစ်ခုကစိတ်ရည်ကြီးကြီးအလုံးမင်းတောက်နေတာတော့ဘလူးနဲ့ကျွန်တော်တို့ဆေးဥမာလဲကျွန်တော်တို့ပြတ်ပြရဘာညာနှလုံးလေးခွက်စိတ်ရတယ်ဒါဒီအလုပ်တော်များများစိတ်ရည်ကိုအခြေခံပြီးဖြစ်တဲ့ဆိုတာပြရတယ်သူနည်းသူပဲအရက်ကိုချင့်ကျင်ပြီးတော့အလုံးကြရင်လဲတောက်တဲ့လေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ပတ်စင်ကျမရဲ့ကနာကနာဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။စီးပွားရေးလုပ်ငန်းတွေထဲမှာကြောင်မီးသွေးနဲ့ပတ်သက်တဲ့လုပ်ငန်းဟာအငြင်းဉန်းဆုံးနဲ့ကျမရဲ့အထူးအဆုံးဖြစ်ပါတယ်။ကြောင်မီးသွေးကြောင့်ငြင်းဉန်းနေတဲ့လေကိုရှူမီးလို့2013မှာတည်ဆုံရတဲ့သူ2,000လောက်တရုတ်ပြည်မှာရှိနေပါတယ်။မြမပြည်ကကြောင်မီးသွေး NDA ကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
လာမယ့်အောက်တိုဘာလလယ်မှာအပြည်ပြည်ဆိုင်ရာတပ်တူတွင်းနီလာခံရန်ကုန်မှာကျင်းပပါလိမ့်မယ်။တရားစတာထုတ်ယူမှုဥပဒေအသက်ပညာနဲ့ထုတ်ယူတဲ့နီလန်းတွေကိုဆွေးနွေးလိမ့်မယ်လို့သိရပါတယ်။ဒီအထက်မှာလူအဖွဲ့အစည်းကိုအန္တရာယ်အများဆုံးပေးနိုင်တဲ့ကြောင်မီးသွေးအကြောင်းဆွေးနွေးမလားဆိုတာကိုတော့မသိရသေးပါဘူး။ကြောင်မီးသွေးသုံးဆက်ယုံကသာလျှက်စစ်ဓာတ်အားမြန်မြန်ဆန်ဆန်ထုတ်ပေးနိုင်တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့လျှက်စစ်စွမ်းအားနီလာခံမှာစွန့်အင်ဝန်ကြီးဌာနကပြောသွားပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတိုးချဲ့မဲ့ပုံပါပဲဒေသခံပြည်သူလူထုကန့်ကွက်တာကိုဂရုမစိုက်ပဲတိစောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီချစ်ကြောင်မီးသွေးဆက်ယုံရဲ့သတင်းစိုးတွေကြောင့်ကြောင်မီးသွေးကိုလက်မခံကျင်ကြပါဘူးရှမ်းပြည်နယ်လွတ်တော်ကတောင်ထုတ်ဖော်ပြောဆိုတာမျိုးမလုပ်လို့တာတွေ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာကြောင်မီးသွေးတူးတဲ့ကိစ္စကိုတောင်ကြီးမြို့မှာဇူလိုင်လကကျင်းပတဲ့ပြည်နယ်လွတ်တော်မှာမေးတဲ့အခါနေပြည်တော်ကမေးဖို့အကြောင်းပြန်တယ်လို့သိရပါတယ် ျမ်းပြည်နယ်အစိုးရကမပြောချင်လို့လားတကယ်မသိလို့လားဆိုတာစဉ်းစားစရာဖြစ်နေပါသည်
။ကြောင်မီးသွေးလေးမျိုးလောက်ရှိပေမဲ့အကျန်းအားဖြင့်အပြော့မျိုးနဲ့အမာမျိုးဆိုပြီးနှစ်မျိုးခွဲနိုင်ပါတယ်။အပြော့စားအညိုရောင်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထူးခိုက်ဆုံးပါ။မြန်မာပြည်ကကြောင်မီးသွေးဟာအပြော့စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညစ်ညမ်းစေတဲ့အတွက်လူမှုစန္ဒပြကန့်ကွက်ပွဲတွေရှိနေတာဖြစ်ပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်တာမို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။ဥပမာ2005မှာပြီးစီးတဲ့တီချစ်တအားဆက်ယုံဟာဒေသခံလူအဖွဲ့အစည်းကိုဒုက္ခပေးရမှာနာမည်ဆိုးအထွက်ဆုံးဖြစ်ပါတယ်။တီချစ်ကြောင်မီးသွေးလုပ်ငန်းကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပအုပ်လူငယ်အဖွဲ့က2017မှာအစီရင်ခံစာထုတ်ပြန်မှုပါတယ်။တီချစ်ဆက်ယုံကိုရပ်ဆိုင်းဖို့ဒေသခံတွေနဲ့အရက်သားအသင်းအဖွဲ့တွေကအခုထိတောင်းဆိုနေကြတော့ဖြစ်ပါတယ
်။ကျောင်းမင်းသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမုတ်ဟာလေရည်ဓုကိုညှဉ်းနှံစေတာမို့လူမှုကျန်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားဖြစ်တဲ့အတွက်ကျောင်းမင်းသွေးဘုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ကျောင်းမင်းသွေးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘောဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆိုင်ုံတရွက်ကရွာဒီမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရရန်နဲ့ယောဂခံစားနေရတယ်လို့ဆိုပါတယ်။တိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမဲမော်လျှက်စစ်တအားဆိုင်ယုံကထုံ့ပြန်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်ပြီးလို့ယောဂတွေခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါတယ်
။တနင်္လာရီတိုင်းကကြောင်မီးသွေးသုံးတအားဆိုင်ယုံတွေအတွက်ကြောင်မီးသွေးစီမံကိန်းချပုံကိုဒဝဲခရိုင်အရသာအဖွဲ့တွေကဗန်းချောင်းကြောင်မီးသွေးတူးဖော်ရေးအစီရင်ခံစာကိုလွန်ခဲ့တဲ့အောက်တိုဘာကထုတ်ပြန်ထားပါတယ်။စစ်အစိုးရက2010မှာမေဖလာဝါကုမ္ပဏီကိုလုပ်ပိုင်ခွင့်ချပေးပါတယ်။မေဖလာဝါဟာငွေကြေးခွာချောင်းမှုနဲ့မှောင်ခိုလုပ်ငန်းမှာနာမည်ကြီးတဲ့ခရိုနီကုမ္ပဏီပါ။ဦးသိန်းစိန်အစိုးရလက်ထက်ရောက်တော့ KNU ကရင်လက်နက်ကိုင်အဖွဲ့ကလည်းမေဖလာဝါနဲ့တခြားကုမ္ပဏီတွေကိုကြောင်မီးသွေးတူးခွင့်ပြုပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ကြားကဆက်လုပ်နေတာကြောင့် NLD အစိုးရတက်လာတဲ့အခါ2015ဇူလိုင်မှာမေဖလာဝါကုမ္ပဏီရဲ့လုပ်ပိုင်ခွင့်ကိုပြန်လည်ဆန်းစစ်ရမယ်လို့တပ်ထုတွင်ဝန်ကြီးဌာနကဆိုပါတယ
်။ဘန်ချောင်းဒေသမှာမေဖလာဝါနဲ့ထိုင်းကုမ္ပဏီနှစ်ခုကြောင်မီးသွေးထုတ်ယူနေတာ၃နှစ်လောက်ရှိပြီမို့သဘာဝပတ်ဝန်းကျင်ပျက်စီးပြီးဒေသကလူအဖွဲ့အစည်းနစ်နာဆုံးရှုံးတာလည်းများလာပုံရပါတယ်။ဒါကြောင့်ဒေသကတိုင်းရင်းသားတို့ရဲ့ချမ်းမြေအသက်မွေးမှုကျန်းမာရေးလုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်မထိခိုက်ရေးစတဲ့ကိစ္စတွေကိုတင့်တော်တဲ့နီလန်းတွေနဲ့ဖြည့်ရှင်းနိုင်တဲ့အသည့်ဘန်းချောင်းကြောင်မီးတွေလုပ်ငန်းကိုရပ်ဆိုင်ထားဖို့ပြည်ထောင်စုအစိုးရတိုင်းဒေသကြီးအစိုးရနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကိုအစီရင်ခံစာမှာပန်ချထားပါတယ်။ချိန်မယုံရေးဒဝဲမြိတ်စတဲ့ဒေသတွေမှာထိုင်းကုမ္ပဏီတွေကြောင်မီးတွေသုံးဆက်ယုံတည်ဆောက်နေတာကိုဒေသခံတွေကကန့်ကွက်ဆန္ဒပြနေပါတယ်။ဗီလာမြေလုပ်ငန်းမှာသုံးဖို့ကြောင်မီးတွေသုံးဓာတ်အားဆက်ယုံတည်ဆောက်တာဖြစ်လို့ကုမ္ပဏီတွေအတွက်ဒေသခံတွေကအနစ်နာခံရတယ်လို့ဖြစ်နေပါတယ်။ပြည်သူလူထုနစ်နာမှုသဘောပတ်ဝန်းကျင်ပျက်စီးမှုဥပဒေချိုးဖျက်မှုစတာတွေနဲ့ပတ်သက်ပြီးတတ္တုတူပေါ်ရေးကုမ္ပဏီ30ကိုစစ်ဆေးမယ်လို့တနင်္လာရီတိုင်းအစိုးရကဆိုပါတယ်။တတ္တုတွင်လုတ်ပိုင်ခွင့်ကိုလည်းနောက်တစ်ချက်ပြီးတော့မှမဟုတ်ကြောင်းသိရှိရပါတယ်ခင်ဗျာ။
ကိုကြောကြောတင်တင်ဆက်သွားတာပါအခုတခါမှာတော့အပတ်စဉ်တိုင်းရင်သတင်းတော်ကဏ္ဍကိုနားဆင်ကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မဲသဘောတိုက်ပွဲကြောင့်ဒေသခံရွာသား4000ကျော်နိုင်ကြီးမှုဒေသအတွင်းကိုစစ်ပီးတင်းရှောင်နေကြရပါတယ်။ရှမ်းပြည်နယ်အတွင်းမှာတိဆောက်မရေးကာတာကြီးတွေကနေလက်စစ်တပ်အား30မီဂါဝတ်သာရှမ်းပြည်နယ်အစိုးရစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းနှုံးမြို့နယ်အတွင်းကစိတ်ကြွစေပြတွေဖမ်းဆီးရမိတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ
ကရင်ပြည်နယ်မဲတဝေါ်ဒေသအတွင်းဒုဗိုလ်မှူးကြီးစောဆန်းအောင် DKBA ခွဲထွက်ဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်မဲတဝေါ်ဒေသကျေးရွာပေါင်း20ကရွာသား4000ကျော်မြန်ကြီးငူဒေသအတွင်းကိုစစ်ပြေးဒုက္ခသည်အဖြစ်တင်းရှောင်နေရပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေကိုမြန်ကြီးငူဆရာတော်နဲ့အရက်ဘက်အဖွဲ့တွေအစိုးရဌာနဆိုင်ရာတွေကနေနေထိုင်ရေးနဲ့ကျန်းမာရေးကိစ္စအတွက်ကူညီဆောင်ရွက်ပေးနေတယ်လို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်စက်တင်ဘာလ၂ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့မဲတဝေါ်ဒေသတိုက်ပွဲကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ရွာသားတို့ဟာမိုင်းပုံးနင်းမိတာကြောင့်သေဆုံးမှုဖြစ်ပွားခဲ့ပါတယ်မြမတပ်မတော်နဲ့နေကြားဆောင်တပ် BGF ပူးပေါင်းထိုးစစ်ဆင်တိုက်ခိုက်မှုကြောင့်မဲတဝေါ်ဒေသရှိ DKBA စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပြီးဆိုပေမဲ့တိုက်ပွဲမရက်တက်နိုင်သေးတဲ့အခြေအနေကြောင့်စစ်ဘေးရှောင်ရွာသားတွေနေရာရင်းပြန်ဖို့ခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်
ရှမ်းပြည်နယ်လှုပ်တော်ဒုတိယကြိမ်တတိယပုံမှန်စည်းဝေးမှာရှမ်းပြည်နယ်အတွင်းမှာတည်ဆောက်မဲ့ရေကာသာကြီးတွေကနေထွက်ရှိမဲ့လက်စစ်သား 9000 မီဂါဝတ်ကျော်အနက်က30မီဂါဝတ်သာရှမ်းပြည်နယ်အစိုးရကနေစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်လို့ရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။စက်တင်ဘာလ20ရက်နေ့ကလှုပ်တော်စည်းဝေးမှာရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဌာနဝန်ကြီးဦးစိုးညွန့်လင်ကတိန်းနီမြို့ပြည်နယ်လှုပ်တော်မှတော်ခင်စောကြီးရဲ့မေးမြန်းချက်ကိုဖြေကြားလိုက်တာပါ။ဒီအလှစ်ဆိုင်ရာစီမံကိန်းကြီးတွေဟာနေပြည်တော်အစိုးရနဲ့တာသက်ဆိုင်တယ်ဆိုပေမဲ့ရှမ်းပြည်နယ်အတွက်သုံးဆွဲပေးဝေမှုကိစ္စဟာအားရကျေနပ်စရာမရှိဘူးလို့လွှတ်တော်မှတော်ခင်စောကြီးကပြောပါတယ်။မြန်မာနိုင်ငံတွင်တန်လွင်မြစ်ပေါ်တည်ဆောက်မဲ့ဒီအလှစ်ထုတ်ရေကာတာစီမံကိန်း6ခုနဲ့ကရှမ်းပြည်နယ်တွင်းမှာ4ခုတည်ဆောက်ဖို့ရှိနေပါတယ်။
ကချင်ပြည်နယ်မှာတော့အစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KNA ကြားမှာတင်းမာမှုတွေကြီးထွားလာုံမကအင်အားနဲ့ထိုးစစ်ပြင်ဆင်နေတဲ့အပေါ်စစ်ပွဲကြီးဖြစ်မဲ့အခြေအနေအတွက်အထူးဆုတောင်းပေးကြဖို့ KNO ဘိုဟိုကော်မတီကစက်တင်ဘာလ19ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်လက်ရှိအစိုးရကနေငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့ကြိုးစားနေချိန်မှာပဲမြန်မာတပ်မတော်ဘက်ကကင်အိုဘိုဌာနချုပ်နေမြေလုံခြုံရေးအတွက်အရေးပါတဲ့ဝိုင်းမော်မြို့နယ်မြစ်ကြီးနားပမော်ကားလမ်းအရှိတ် KNA လှုပ်ရှားတပ်ရင်252စခန်းနဲ့ဆက်ဆက်နေတဲ့ KNA တပ်ရင်3နေမြေကိုတိမ့်ပိုက်နိုင်ဖို့အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်နေတာနှစ်ပတ်ခန့်ရှိနေပြီလို့ KNO ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်စက်တင်ဘာလ20အထိမြစ်ကြီးနားပေါ်မှာကားလမ်းမပေါ် KNA တရင်3နေမြေကားရရန်ကြေးရွာဖက်မှာနှစ်ဖက်တိုက်ပွဲများကြာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတပ်မတော်ဖက်ကအသေးခံတိုးပြီးတိုက်ခိုက်လာတာလို့ KNA ဖက်ကပြောပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အရှိတ်ဘက် KNA တပ်မဟာ4နေမြေမှာလည်းအစိုးရတပ်မ99တပ်ဖွဲ့များနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
စစ်ဘေးတံကြောင့်18လတာနေရကနေစွန့်ခွာတိမ်းရှောင်ခဲ့ကြရတဲ့ချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်ပြင်စုကြီးရွာဒေသခံ300ကျော်အတွက်မိမိတို့မူလနေရကိုပြန်လည်အခြေချနိုင်ရေးအတွက်ပြည်နယ်အစိုးရကနေစီစဉ်နေတယ်လို့သိရပါတယ်စစ်ဘေးရှောင်ပြည်သူတွေမူလနေရပြန်နိုင်ရေးအတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်အစိုးရရဲ့လမ်းညွှန်ချက်နဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီအဖွဲ့တို့ကနေရေးဆွဲသားပြီးလမ်းမဲ့အောက်တိုဘာလကစပြီးတော့2019ခုနှစ်ဖေဖော်ဝါရီလအတွင်းအပြည်နေရပြန်နိုင်ဖို့စီမံထားတယ်လို့စစ်ဘေးရှောင်ကော်မတီကကိုစတီဗင်ကပြောပါတယ်နှစ်နီးပါးစွန့်ခွာခဲ့ရတဲ့အိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့ချင်းမြင့်နယ်အစိုးရကနေငွေကြေးထောက်ပံ့သွားဖို့အစီအစဉ်ရှိတယ်လို့လည်းချင်းမြင့်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းဆန်ကပြောပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြင်စုကြီးရွာကဒေသခံ300ကျော်တို့ဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးကလတာမြစ်ပက်လောင်းတိန်ရွာနီးမှာယာယီစခန်းချစစ်ဘေးသိမ်းရှောင်နေကြရတာဖြစ်ပါတယ်
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်လိုင်ခွင်ကျေးရွာအနီးမှာရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တအူးကိုလက်နက်တွေနဲ့အတူဖမ်းမိတဲ့အတွက်ကျေးရွာသားတွေရွာပြင်ထွက်ခွင့်ကိုမြန်မာတပ်မတော်ကပိတ်ပင်ထားပါတယ်ဖမ်းဆီးခံရတဲ့ AA တပ်ဖွဲ့ဝင်ကိုလိုင်ခွင်ရွာနဲ့၃မိုင်ခန့်အကွာတိုးတွင်းတနေရာမှာစက်တင်ဘာလ19ရက်နေ့ကလက်နက်တလက်အပါအဝင်ကြီးစံတွေလက်ပစ်ဘုံးတွေနဲ့အတူဖမ်းမိတာဖြစ်တယ်လို့ရွာသားတွေကပြောပါတယ်ဖမ်းမိတဲ့ AA တပ်ဖွဲ့ဝင်ကိုစစ်ဆေးချက်အရသူနဲ့ဆက်ဆက်တယ်လို့ယူဆတဲ့ရွာသားလေးဦးကိုလည်းတပ်မတော်ဘက်ကလိုက်ရှာနေတဲ့အတွက်အခုလိုရွာသားတွေကိုအပြင်ထွက်ခွင့်ပိတ်ထားလိုက်တာလို့ဆိုပါရဲအဲ့ဒီနေ့မနက်ပိုင်းမှာပဲရသေးတောင်မြို့နယ်ရေစိုးချောင်းကြီးရွာမှာအခြေဆိုင်တဲ့ဗျူဟာမူခရီးစဉ်မှာဘုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ကနေဆက်မြို့တွေဖြစ်တဲ့ဘူးဒီရောင်နဲ့မောင်နှုံမြို့နယ်တွေမှာအောက်ဂတ်လနောက်ဆုံးအပတ်ကနေအခုရက်ပိုင်းအထိရက်ဆက်ဆိုသလိုတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုသက်ဆိုင်ရာရဲတွေနဲ့နေကြားဆောင်တပ်ဖွဲ့တွေကဖမ်းဆီးရမိနေပါတယ်။စိတ်ကြွဆေးပြားဖမ်းဆီးရရှိမှုများပြားလာနေသလိုလူငယ်တွေကြားမှာလည်းသုံးဆွဲမှုကျယ်ပြန့်လာနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်ပူးတီတောင်နဲ့မော်တော်မြို့နယ်အတွင်းကစိတ်ကြွဆေးပြောက်တွေဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးမော်တော်ရေးစခန်းကရေးမှုကြော်များဝင်းကအခုလိုပြောပါတယ်
ဘုရားတရားကဘုရားချစ်တဲ့အစီအမံချစ်တဲ့နေရာရေးနေရပဲအဲ့အဲ့ဆုံးဖြတ်ချက်လုံးဝဆူရပဲဆိုဥဒေပေါ်ရတဲ့အခြေကဆက်မရရှိရတယ်ကအဲ့ဒါ60%ကိုဆိုင်ရင်ဒီလိုကိုယ်ကြီးရှိတဲ့ပြည့်ဒီဒီကမှာသူခိုင်းတဲ့တစ်ခါတွေပေါ့ရောစဲမြောက်ဖဲလာပါဘူးဥဒေကအရေးကိုတော့ကျွန်တော်ပြောလို့ရှိပါတယ်
အဲ့ဒီဆေးပြောက်တွေကိုစတံမာလ18ရာနေ့ကပူတိတော်မော်ရကားလမ်းမှာသစ်တန်ရိုက်တစီကနေကာလတန်ဖိုးကျဲသိမ့်ပေါက်13000ကျော်ဖို့ရှိတဲ့စိတ်ကြွဆေးပြားသိမ့်ပေါက်60ကျော်ကိုဖမ်းဆီးရမိခဲ့တာပါဩဂုတ်လနောက်ဆုံးပတ်ကလည်းရေထည့်မြောက်ပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွဆေးပြား22သိမ့်ကျော်ကိုရသေးတော်မြို့နယ်အငူမွာကြည့်ရွာကရေလုံသားတအုပ်ဆေးယူရရှိခဲ့ပြီးနေအချုံတက်ကိုလွှင့်ပေးခဲ့တယ်လို့အဲ့ဒီနေ့မှာပဲမော်ရမြို့မှာစိတ်ကြွဆေးပြား2သိမ့်ကျော်ကိုဖမ်းဆီးရမိခဲ့ပါတယ်ဒီခိုင်ပင်နယ်အတွင်းမှာစိတ်ကြွဆေးပြားတွေဖမ်းဆီးရရှိမှုမြပြလာနေတယ်လို့လူငယ်တွေကြားမှာလည်းသုံးဆွေးမှုခြေပြန့်လာနေတဲ့အခြေအနေကိုတော့ဘူးသီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သင်ကအခုလိုပြောပါတယ်
ဒီလိုမျိုးဆိုရကတော့ကျွန်တော်တို့ဒီကျောင်းသားလူငယ်တွေရဲ့အကြမ်းလေးဒီမျိုးရှိပေါ်ကပြန့်နှံ့နေတယ်လို့ကျွန်တော်သိရတယ်။မကြမကြကိုကျွန်တော်တို့ကျောင်းသားလူငယ်တွေအရာရေးစခန်းတော့ပြီးတော့ဖြည့်ချင်းရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်တို့အစ်လို့သိရပါတယ
်။မူရိုက်စေဝါတိုက်ဖြတ်တဲ့နေရာမှာသုံးဆွေသူတွေကိုအရေးယူတာထရောက်ရှာတဲ့သူတွေကိုတယောက်စာအရေးယူဖို့လိုတယ်လို့လည်းဦးထွန်းအောင်သင်ကအခုလိုစပြောပါတယ်
ဒီလားတခုမှာမွေးစီရောကိုကျွန်တော်သုံးစီးတဲ့ဓလေ့သူတွေရှိကရတယ်ဆိုရင်ဒီနောက်ပိုင်းမှာဘလူတွေကဒါကိုနိုင်ချတဲ့ဓလေ့ဆိုတာအဒီပေါ်မှာရှိခင်ပါတယ်သုံးစီးသူကိုကျွန်တော်တို့ကအရေးကြီးတာထက်ကြီးကြီးမားမားရုံချတယ်ကိုပေါ်ထုတ်ပြီးတော့အရေးယူတယ်လို့မြင်ပါတယ်
မြန်မာအိနီရှာဘင်္ဂလားဒေ့ရှ်နိုင်ငံကကော့ဆပ်ဘဇာခရိုင်အတွက်မှာလဲနေဆိုင်ဆိုသလိုမြန်မာဘက်ကဝင်လာတဲ့စိတ်ကြွဆေးပြောက်တွေကိုဖမ်းမိနေတဲ့အတွက်နှစ်ဖက်အနေချဆုံးတက်ဖွဲ့အလန်တန်ဆေးဝေးတွေမှာလဲမူရိုက်ဆေးဝါးနှိမ့်နှံ့ရမှာမြန်မာဘက်ကပူပေါက်ပါဝင်ဖို့အမြဲတမ်းတောက်ဆမှုတွေရှိနေပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြို့မြို့နယ်အတွင်းကကြောက်မီသွေးတုံပြီးတော့လဲပတ်မဲ့ MCL မော်လမြိုင်ဘီလက်မြေဆက်ရုံကိုဒေသခံလူမှုအဖွဲ့အစည်းတွေဒေသခံပြည်သူလူထုတွေကကန့်ကွက်ခဲ့ကြပါတယ်ဒေသခံတွေကလည်းပြည်ထောင်စုအစင်ထိကန့်ကွက်စာတင်တောင်းဆိုထားပေမဲ့စီမံကိန်းရပ်တန့်မဲ့အခြေအနေမတွေ့ရသေးပါဘူးဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကျောင်းမီသွေးသုံးမီလဲပတ်မဲ့ NCA ပြည်လက်မြေဆက်ယုံနဲ့ပတ်သက်ပြီးဒေသခံတွေဖြစ်စေချင်တဲ့ဆန္ဒကိုဒေသခံနိုင်ရှင်ဝင်းကအခုလိုပြောပါဗျာ။
ကျောင်းမီသွေးကိုလည်းမပီးသုံးရစီမှာဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကျောင်းမီသွေးနဲ့ပတ်သက်ပြီးတော့စတင်နေကြတဲ့အခြေအနေဖြစ်ပါတယ်။သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ပြည်လက်မြေဆက်ယုံကိုလည်းလုံးဝပြင်ပင်ပါလို့မတောင်းဆိုထားပါဘူး။ကျောင်းမီသွေးကခြားလက်ပြတားတခုနဲ့သုံးချမယ်ဆိုလို့ရှိရင်ဒေသခံ
ဒါပြင်နောက်ထပ်ဝင်လာဖော်ရှိတဲ့စက်ယုံတွေကိုလည်းကြောင်မီသွေးဆက်လက်အသုံးပြုမှာကိုစိုးရိမ်နေတယ်လို့လည်းဥရွှေဝင်းကအခုလိုဆက်ပြောပါဗျ။
တကယ်လို့များဒီ MCA ကြောင်မီသွေးနဲ့မောက်မယ်လို့ရှိရင်နောက်ထပ်ပေါ်လာတဲ့ဒေါ်ပြည်မှာဂျုံကုံမီတို့ဒီသေးဘာကုံမီတို့ဆိုတာလည်းကြောင်မီသွေးဘက်ကဥပ္ပိနေတယ်။ကြောင်မို့ကြောင့်ဒေသကတော့
ဒေသခံတွေအနေနဲ့ကြောင်မီသွေးသုံးပြုမှုကိုရပ်တန့်ပေးဖို့နှစ်ကြိမ်တိုင်တိုင်လက်မှတ်ထိုးပြီးမွန်ပြည်နယ်ဆိုရဌာနဆိုင်ရာတွေအပြင်ပြည်ထောင်စုအစ်အထိကက်ကွက်စာပေးပို့ထားပါတယ်။ MCA ပြည်လက်မြေဆက်ယုံနဲ့ပတ်သက်ပြီးတော့ပြည်နယ်ဆိုရအနေနဲ့ကဆက်ယုံစစ်ဆေးတွေ့ရှိချက်တွေကိုပြည်ထောင်စုကိုတင်ပြထားကြောင်းမွန်ပြည်နယ်ဆိုရအဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်။
ဒီနယ်မှာတော့ဘာမှပြောပြမှုမရှိသေးဘူးဘုရားရှင်ပြည်နယ်ဆိုရနေတယ်ဘုရားတော်ကကျွန်တော်တို့စစ်ထားတယ်စစ်တဲ့စစ်ချက်ကပြည်နယ်ဆိုရနေပြီးတော့သူ့ပို့လိုက်တာပေါ့
တရခံတွေရဲ့တန်ကြားချက်အရမွန်ပြည်နယ်လွှတ်တော်နဲ့မွန်ပြည်နယ်ဆိုရဖွဲ့တော်ကစစ်ရုံကိုကွင်းစင်တွားရောက်စစ်ဆေးခဲ့ပြီးဖြစ်တော်လဲတဆုံတရာထောက်ပြန်ပေးခြင်းမရှိသေးပါဘူးဒါပေမဲ့ MCN နဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှမေးမြန်းထားတဲ့ပေါ်ပြည်ထောင်စုဆွေရအဖွဲ့ရဲ့ပြန်လည်ဖြေချက်ချက်မှာဆက်လက်လဲပတ်မဲ့သဘောရှိနေပါတယ်။ကြောင်မီသွေးတုံလျှက်စစ်တပ်အဖြစ်လဲပတ်မဲ့မော်လမြိုင်ပြည်လက်မြေဆက်ယုံဟာအမေရိကန်ဒေါ်လာ400ယင်းနှိမ့်မြှောက်နှံထားပြီး2016ခုနှစ်နှစ်လပိုင်းခါမှာစတင်လဲပတ်သွားမယ်လို့ဆက်ယုံစီမံကိန်းအစီရင်ခံစာရသိရပါတယ်။
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မဲသဝေါ်ဒေသအတွင်း DKPA ခွဲထွက်အဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲကြောင့်မဲသဝေါ်ဒေသခံရွာသား4000ကျော်၊မြိုင်ကြီးငူဒေသအတွင်းကိုစစ်ဘေးတိမ်းရှောင်နေရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
ပတ်စင်တိုင်းရင်တင်းလောက်ကနာကိုနားဆင်ခဲ့ကြရတာပါအခုတော့ဒီတစ်ပတ်စနေနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင
်အေးအခုလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိမ့်ဆက်မြင်ပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညဒရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းကြကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။ VOA ကနေတိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းညမှာတစ်ပတ်ကို2ချိန်ပြန်လည်ထုတ်လွှင့်ပေးနေပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနေပါပြီ။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်။အဲ့ဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးတဲ့သတင်းတွေကိုပြန်နားထောင်လို့လည်းရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းဒီ website မှာပဲကြည့်လို့ရပါတယ်ရှင်။တောက်ကြနေမနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line length meter 32 40 49တို့ကနေကလည်းထပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုချစ်တဲ့သောတာရှင်တွေအနေနဲ့စာရေးသားခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးစာရိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။ဖုန်းနံပါတ်တွေကတော့1239238555လေးဖြစ်ပြီး fax နံပါတ်ကတော့1239238555ဖြစ်ပါတယ်။email နဲ့ဆက်သွယ်လို့လို့လဲဆိုရင်ဒါမှမဟုတ်ဝေဖန်ကြံပေးကြတယ်ဆိုရင် video ကိုတချင်းတောင်းဆိုကြတာပဲဖြစ်ဖြစ် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင် video ကနေကြာသားရင်းနေညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့ပါပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါမယ
်ချောင်းနေကြမြင်လာပြီဖြစ်ပြီးလူသေးပြောက်များလာတဲ့ Syria ပြည်တွင်းစစ်ကဆက်ဖြစ်နေပြီးတော့အဆုံးသတ်ဖို့လမ်းမမြင်သေးဘူးလို့ဆီးရီးယားသမ္မတဘာရှာလ်အာဆတ်ကပြောလိုက်ပါတယ်။အမေရိကန်၊ဆော်ဒီအာရေဗျ၊တူရကီနဲ့ကာတာနိုင်ငံတွေဟာသူ့အစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့လက်နက်ကင်တွေကိုထောက်ခံပံ့ပိုးပြီးတော့ပဋိပက္ခသက်ဆိုးရှိအောင်လုပ်နေတယ်လို့လည်းသမ္မတအာဆတ်ကပြစ်တင်ပြောဆိုပါတယ်။ဆီးရီးယားပြည်တွင်းစစ်မှာလူပေါင်း300,000ကျော်တေဆုံးထားပြီးနောက်ထပ်တန်းပေါင်းများစွာလည်းအိုးရင်ဆုံးထွက်ပြေးနေရပါတယ်။တနင်္လာနေ့ကအာလပ်ပိုမြို့နားမှာအကူအညီပေးရေးရင်နှန်းကိုတိုက်ခိုက်တာမှာလူ20တေဆုံးရတဲ့ဖြစ်ရပ်ဟာဆီးရီးယားဒါမှမဟုတ်ရုရှားတိုက်လေယာဉ်တွေရဲ့လက်ချက်လိုဆွဆွဲပြောဆိုတာတွေကိုလည်းသမ္မတအာဆတ်ကညင်းဆိုပါတယ်။လာဘောများစွာခက်ခက်ခဲခဲဆက်ဆက်ညှိနှိုင်းပြီးတဲ့နောက်အာဖဂန်ညီညွတ်ရေးအစိုးရနဲ့နိုင်ငံမှာဒုတိယအကြီးဆုံးလက်နက်ကိုင်အုပ်စုအကြားယာယီငင်းချင်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။အဲဒီအုပ်စုကိုစစ်ရာဇဝတ်မှုတွေလူခွေရေးချိုးဖောက်မှုတွေကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့တမိုင်းကြောင်ရှိသူဝရမ်းပြည့်စစ်ကောင်းဆောင်တူကဦးဆောင်တာပါ။စစ်တပ်တည်နေတဲ့အာဖဂန်နိုင်ငံရင်ဆိုင်နေရတဲ့လူညိုရေးဆိုင်ရာစင်ခေါ်ချက်တွေပြည်လျော့သွားမလားဆိုတဲ့မျှော်လင့်ချက်တွေရှိနေစီမှာပဲ။HIG အဖွဲ့နဲ့အာဖဂန်အစိုးရအကြားသမိုင်းဝင်စာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးတာပါ။တာလီဘန်တွေနဲ့အတူတွဲပြီးတိုက်ခိုက်နေတဲ့တခြားသဘုံအုပ်စုတွေလည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပါလာဖို့တွန်းအားဖြစ်စေမယ်လို့မျှော်လင့်ကြတာပါ။ဖိလစ်ပိုင်နိုင်ငံမှာမိုးရေဆိုးအမောင်းကိုရောင်းဝယ်သူတွေကိုတပ်ဖြတ်နေနေတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။အဲဒီဖိလစ်ပိုင်ကမိုးရေဆိုးအနှင်းနေနေတဲ့လူရက်တွေပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကစိုးရိမ်နေကြတာပါ။အနုစီဝါပိုကုကန်နိုင်စွမ်းကြာစင်းမှုပြဿနာတကဘာလုံးမှာကြီးထွားလာနေတာနဲ့ပတ်သက်ပြီးအရေးပေါ်သတိပေးပြောဆိုတာတွေရှိနေတာကြောင့်အဲ့ဒီပြဿနာကိုဆွေးနွေးဖို့အရေးပေါ်အစ်မြင့်စီဝေးတရက်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဗိုလ်ဒူးနေကလုပ်ခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှာပေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ဆစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်ကျွန်မကတော့အီတန်စင်ပါရှင်VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ညနေဘက်6:00နာရီခွဲမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းညနေ9:00နာရီမှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုကတော့ညပိုင်းအစီအစဉ်တွေကိုည9:00နာရီ10:00နာရီအထိတိုက်လိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.